Welcome to the Voice of America in Burmese.
ချစ်သည့်မင်္ဂလာပြပြနဲ့ပြည်စုံနဲ့မနေ့ကင်းဖြစ်ကြပါသည်ခင်ဗျာ။ VOA American တိုင်း2018ခုနှစ်စက်တင်ဘာလ4ရက်အင်္ဂါနေ့မနေ့ကင်းအစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ24/50/51တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝယူတင်ဆက်သွားမှာပါခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကျော်စိုးဦးတို့နှစ်ဦးကိုထောင်နဲ့ခုနှစ်နှစ်စီပြစ်ဒဏ်ချမှတ်လိုက်တဲ့အပေါ်နိုင်ငံတကာကောင်းဆောင်တွေတန်တပန်တွေနိုင်ငံတကာကသတင်းမီဒီယာလွတ်လပ်ခွင့်ဆိုင်ရာအဖွဲ့အစည်းတွေနဲ့ကမ္ဘာသတင်းတော့သမဂ္ဂတို့ကကန့်ကွက်လိုက်ကြပါတယ်စီးရီးယားနိုင်ငံအတွင်းတော်လိုင်းရေးသဘုံအဖွဲ့တွေထိန်းချုပ်ထားတဲ့ဒေသတွေကိုမတိုက်ခိုက်ဖို့သမ္မတထရန့်ကရုရှားစီးရီးယားနဲ့အီရန်တို့ကိုသတိပေးပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေတော့ခင်ဗျားတင်တဲ့အတူတင်ပြပေးသွားမှာပါခင
်ဗျဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံမှာမနေတော့ရိုက်တာသတင်းတော့နှစ်ဦးကိုထောင်နဲ့ခုနှစ်နှစ်စီချမှတ်လိုက်ပါတယ်ဒီတရားစီရင်ချက်အပေါ်တုံ့ပြန်ချက်တွေရှိလာပါတယ
် This is a major step backward in Myanmar's transition to democracy cannot be squared with the rule of law or freedom of speech
မြန်မာနိုင်ငံဒီမိုကရေစီရေးနဲ့ပတ်သက်ပြီးထောက်ပြဝေဖန်မှုတွေကိုရိုက်တာသတင်းတော့ကျုပ်ကနေပြောကြားသွားတာပါဒီအကြောင်းကိုသတင်းနဲ့အပြီးမှာတင်ဆက်သွားဖို့ရှိပါတယ်ဒါအပြင်အဲ့ဒီရိုင်ဒါသတင်းတော့နှစ်ဦးနဲ့ပတ်သက်ပြီးတော့ပဲနိုင်ငံတကာလူအခွင့်ရေးအဖွဲ့တွေနိုင်ငံတကာအစိုးရခေါင်းဆောင်တွေရဲ့တုံ့ပြန်ချက်တွေကိုလည်းအပြည့်စုံနားဆင်ရဖို့ရှိပါတယ်ခင်ဗျာနောက်ပိုင်းမှာစီးပွားရေးကဏ္ဍသုတဆုံလင်အမေရိကန်တွင်စတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါအခုရင်ဆုံးတော့ထိတန်းရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ဒေါက်ခင်မျိုးသက်ပြောပြပေးအောင်ဗျာ
နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားဆွဲဆိုခံထားတဲ့ရိုက်တာသတင်းတော့နှစ်ယောက်ကိုတင်းနာနေကထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်လိုက်တဲ့အပေါ်အမေရိကန်အစိုးရကပြင်းထန်ထန်ပြစ်တင်ရှုံ့ချလိုက်ပါတယ်။ဒါဟာစိတ်မချမ်းမြေ့ပွဲရာကောင်းတဲ့အပြင်မြန်မာပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုနောက်ပြန်ဆုတ်သွားစေတဲ့အကြီးမားတဲ့ဖြစ်ရပ်ဖြစ်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလအတွင်းရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဟာရန်ကုန်မြို့အပြင်ကစားသောက်ဆန်တစ်ခုမှာဆရဲဆာရန်အထောက်အထားတွေလက်ခံရရှိပြီးမကြခင်မှာပဲရဲတပ်ဖွဲ့ဝင်တွေကသူတို့ကိုလမ်းမှာဖမ်းဆီးခဲ့တာပါ။သူတို့နှုတ်ကိုဗြိတိရှ်ကိုလိုနီခေတ်ကပြတ်ထန်းခဲ့တဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဆွဲချက်တင်ထားခဲ့တာပါသူတို့လက်ခံရရှိခဲ့တဲ့အဲ့ဒီအထောက်အထားဆရဲဆာရန်တွေဟာသူတို့ကတောင်းလို့ပေးတာမဟုတ်ဘူးလို့သတင်းတောက်တွေဘက်ကညှင်းဆိုထားပြီးသူတို့ကိုထောင်ချောက်ဆင်တဲ့အနေနဲ့ခေါ်ပေးခဲ့တာလို့ဆိုပါတယ်ရိုက်တာသတင်းတော်နှစ်ဦးရဲ့အမှုမှာဟာကွက်တွေရှိနေတာကြောင့်မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့တရားစီရင်ရေးစနစ်ရဲ့လွတ်လပ်မှုတွေအပေါ်အထူးစိုးရိမ်စရာရှိနေကြောင်းရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်ပါတယ်ရခိုင်ပြည်နယ်အတွင်းနေမည်ရှင်းလင်းရေးလှုပ်ဆောင်ရမှာမြမတက်မတော်ဘက်ကလူခွင့်ရေးချုပ်ဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ကိစ္စကိုကိုပါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကစုံစမ်းဖော်ထုတ်ဖို့စူးစမ်းနေကြစေကာလမှာပဲဖန်စီထင်းထင်းခံခဲ့ကြရတာပ
ါနိုင်ငံတော်လျှို့ချက်အုပ်ဒေပုံမှန်တကန်းငယ်နဲ့တရားဆွဲဆိုတာခံနေရတဲ့ Reuters သတင်းတောက်နှုတ်ဖြစ်တဲ့ကိုပါလုံးနဲ့ကိုကျော်စိုးဦးတို့မှာအပြစ်ရှိတယ်လို့မြောက်ပိုင်းခရိုင်တရားရုံးကသူတို့ရဲ့အမှုကိုကိုလနိဗာတဆစ်ဆေးပြီးတနင်္လာနေ့မှာပဲထောင်နံပြစ်တံ9နှစ်စီချမှတ်လိုက်တာပါဒီလိုစင်ချက်ချတဲ့ပုံမှာကပ္ပခေါင်းဆောင်တွေတန်တမန်တွေလူခွင့်ရေးအဖွဲ့တွေနဲ့သတင်းသမားများကာကွယ်ရေးအဖွဲ့တွေကနေပြစ်တင်ဝေဖန်လိုက်ကြပါတယ်တရားရုံးကိုနိုင်ငံခြားတန်တမန်တွေလည်းတက်ရောက်ခဲ့ပြီးမြန်မာနိုင်ငံဆိုင်အမေရိကန်တမန်ကြီးစကော့တ်မာရှယ်ကတော့အခုလိုစင်ချက်ချတာနဲ့ပတ်သက်ပြီးမြန်မာတရားရေးစနစ်ပေါ်ပြည်သူတွေယုံကြည်မှုရှိပါမလားလို့မေးခွန်းထုတ်ခဲ့တယ်လို့ Reuters သတင်းဌာနကလည်းတရားရုံးရဲ့အစီရင်ချက်ဟာမျှတမှုမရှိကြောင်းနဲ့ဒါဟာဒီမိုကရေစီအတွက်မရှိမဖြစ်လိုအပ်တဲ့သတင်းလွတ်လပ်ခွင့်ကိုထိပါတယ်လို့ရလို့ပြောပါတယ်ဒီမှုအတွက်တက်တေကန်အချက်လက်တွေပေါ်မူတည်ပြီးစင်ချက်ချမယ်ဆိုရင်လှုပ်ပေးရမယ်အမှုဖြစ်ပေမဲ့အခုလိုပြစ်ဒဏ်ချတာဟာတရားသူကြီးတွေအနေနဲ့အမှန်တရားဘက်ကရက်တည်ဖို့တတ်သိမရှိတာကြောင့်လို့ AHRC လူခွင့်ကောင်စီကပြောတယ်လို့သတင်းတော်နှုတ်ကိုအခုလိုပြစ်ဒဏ်ဆင်တာသတင်းလွတ်လပ်ခွင့်ကိုရောမြန်မာနိုင်ငံတရားရေးစနစ်ကိုပါတေးတင်အောင်လုပ်လို့လူခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ကပြောပါတယ် Amnesty International နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးကလည်းသူတို့မှာအပြစ်မရှိပဲတဲ့အပြစ်ပေးတဲ့အတွက်ရှုံချပစ်တင်လိုက်ပြီးချွင်းချက်မရှိအများဆုံးပြန်ပြီးလွှတ်ပေးဖို့အတွက်တောင်းဆိုလိုက်ပါတယ
်စီးရီးယားနိုင်ငံအတွင်းဒေါ်လာရေးသဘုံအဖွဲ့တွေထိန်းချုပ်ထားတဲ့ Idlib ဒေသကိုတတ်ခိုက်မယ်ဆိုရင်ဆိုရတဲ့ဆန္ဒမှုဆိုင်ရာဘေးဒုက္ခတွေကြုံတွေ့ရမဲ့မှောက်ရမှုကိုကျွလွန်ရရောက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကစီးရီးယားရုရှားနဲ့အီရန်နိုင်ငံတို့ကို Twitter လူမှုကွန်ရက်ကတင်သတိပေးလိုက်ပါတယ်။ရုရှားနဲ့အီရန်တို့အနေနဲ့လူသားမျိုးနွယ်အတွက်အဖြစ်ဆိုးကြီးဖြစ်စေနိုင်တဲ့ဖြစ်စဉ်မှာပါဝင်ခြင်းအပြင်ဆန္ဒမှုဆိုင်ရာဘေးဒုက္ခကြုံတွေ့ရမဲ့မှောက်ရမှုတွေကိုကျွလွန်ရရောက်မဲ့အကြောင်းလူထောင်ပေါင်းများစွာလဲတည်ဆုံနိုင်ကြောင်းအဲ့လိုဖြစ်အောင်မလုပ်ကြဖို့တင်းလာနေ့ညနေပိုင်းမှာသမ္မတထရန့်ကရေးသားထားပါတယ်။ တင်းလာနေအစောပိုင်းတုန်းကတော့စီးရီးယားနိုင်ငံအတွင်းကအဓိကအတိုက်ခံနေထိနောက်ဆုံးထိ ंछ ုပ်ထားတဲ့ဒေသကိုပြန်လည်သိမ့်ပိုက်ရေးစီးရီးယားအစိုးရကထိုးစစ်ဆင်မဲ့အပေါ်အီတန်ကထောက်ခံကြောင်းပြောကြားထားပြီးစီးရီးယားနိုင်ငံအနောက်မြောက်ပိုင်းကအစ်ဒလစ်ဒေသမှာအကြမ်းဖက်ဝါဒတွေမရှိသင့်တော့ဘူးလို့ပြောဆိုပါတယ်စီးရီးယားသမ္မတပါရှားအယ်အာဆန်နဲ့တွေ့ဆုံဖို့အတွက်အီတန်နိုင်ငံရဲ့ဝန်ကြီးမိုဟာမက်ဇာဗတ်ဇာရီဖာတင်းလာနေကစီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်ကိုတွားရောက်ခဲ့တာပါအစ်ဒလစ်ဒေသကိုစီးရီးယားပြည်သူတွေထိ ंछ ုပ်တဲ့အောက်ကိုပြန်ရောက်အောင်လုပ်အောင်မှာဖြစ်ပြီးစီးရီးယားနိုင်ငံတွင်ပြန်လည်တည်ဆောက်ရေးနဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးတို့ကိုဆက်လက်လှုပ်ဆောင်အောင်မှာဖြစ်တယ်လို့လည်းအီရန်နိုင်ငံရဲ့ဝန်ကြီးဇာရီဖ်ရဲ့ပြောဆိုချက်ကိုကိုးကားပြီးအီရန်မီဒီယာမှာဖော်ပြကြပါတယ
်အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာတာဝန်ထမ်းဆောင်နေတဲ့ American စစ်သည်တဦးကြဆုံးပြီးနောက်တဦးဒဏ်ရာရခဲ့တာဟာအတွင်းလူတိုက်ခတ်မှုကြောင့်ဖြစ်ပုံရတယ်လို့နေတိုးမဟာမိတ်တပ်ဖွဲ့ကနေကြေညာချက်ထုတ်ပြန်ပြောဆိုပါတယ်အာဖဂန်နစ္စတန်က American တပ်တွေရဲ့တပ်မှုဖြစ်တဲ့ဗိုလ်ချုပ်ကြီး Scott Miller နေတိုးတပ်ရဲ့တပ်မှုအသစ်ဖြစ်ပါတာဝန်ယူပြီးတဲ့အချိန်မှာအခုလိုတိုက်ခတ်မှုတွေဖြစ်ခဲ့တာပါပြီးခဲ့တဲ့လတုန်းကအာဖဂန်မြို့တော်ဂဘူးနားမှာရှိတဲ့ဂါဇနီမြို့ကိုတာလီဘန်တွေတိုက်ခိုက်ခဲ့တဲ့အတွက်လူပေါင်းရာနဲ့ချီတိုက်ဆုံးခဲ့ရပါတယ်အဲ့ဒီမြို့ဟာတာလီဘန်တွေစီကနေအာဖဂန်တပ်တွေကအမေရိကန်ပြည်ထောင်စု၄ချောင်းအကူအညီကိုရယူပြီးရဲတော်ကြတိုက်ခိုက်ပြီးမှပြန်ပြီးထိန်းချုပ်နိုင်ခဲ့တာဖြစ်ပါတယ်တချိန်တည်းမှာပဲကိုရာဆန်ခင်းကအိုက်စစ်တွေ့ကြအဖွဲ့ကမြို့တော်ကဘူးကနေရာအများပြားပောင်းရင်အာဖဂန်နစ္စတန်နိုင်ငံတဝန်းမှာတိုက်ခိုက်မှုတွေလုပ်ပါတယ်တမရအာဖဂန်တမရအာရှရဖ်ဂန်နီရဲ့မွတ်စလင်တွေရဲ့အစ်ပွဲတော်အတွက်အာဖဂန်ပြည်သူတွေကိုတရရရုပ်တံမင်းကွန်းပြောနေချိန်မှာပဲကဘူးကနေရာအများပြားမှာမော်တာချီစံနဲ့ပစ်ခတ်တာကိုခံခဲ့ရပါတယ်။တာလီဘန်တွေညှိနှိုင်းဆွေးနွေးပွဲစကားဝိုင်းကိုပြန်ရောက်လာအတွက်အမေရိကန်ပြည်ထောင်စုကနေအပြင်းထန်ကြိုးစားနေတာဖြစ်ပြီးတာလီဘန်တွေနဲ့ညှိနှိုင်းရေးမှာအဓိကကဏ္ဍကပါဝင်မယ်လို့အမေရိကန်ကသတ်မှတ်တဲ့အာဖဂန်ရဲ့အင်ဂျင်ချင်းပါကစ္စတန်ကိုပါ PR တွေပေးနေတာဖြစ်ပါတယ်
။ PR American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံအတွင်းကနေရဒေသအတော်များများမှာမိုးတည့်ထံပြီးရေကြီးရေရှမ်းမှုတွေဖြစ်ပေါ်ခဲ့တာကြောင့်အနည်းဆုံးလူ32ဦးသေဆုံးပြီး3သိန်းခွဲနေပါနေရဆွန့်ခွာထွက်ပြေးခဲ့ကြရတယ်လို့မြန်မာအစိုးရကတင်းတင်းလာနေမှာသတင်းထုတ်ပြန်ပါတယ်လွန်ခဲ့တဲ့လအနည်းငယ်အတွင်းတိုင်းဒေသကြီး73ခုမှာမိုးတည့်ထံစွာရွာသွန်းခဲ့တာကြောင့်ဒေသက3သိန်းခွဲနေပါကိုဘေးကင်းရန်ရွှေ့ပြောင်းပေးခဲ့ရတယ်လို့အမျိုးသားသဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးကော်မတီကသတင်းထုတ်ပြန်ပါတယ်ရည်ကြည်ရရှာမှုတွေကြောင့်သေဆုံးသူအနည်းဆုံး32ဦးရှိခဲ့တဲ့အပြင်အဆောက်အုံပေါင်း5သိန်းနီးပါးလည်းပျက်စီးဆုံးရှုံးခဲ့တယ်လို့ဆိုပါတယ်။အဲ့ဒီအထက်ကရေဘေးသင့်ပြည်သူပေါင်း6300နီးပါးကိုခလုံးရေးစခန်း136ခုမှာစက်တင်ဘာလ2ရက်နေ့အထိကြီးစုဆောင်ရှောက်ထားတယ်လို့ဆိုပါတယ်။အခုရေဘေးသင့်ပြည်သူတွေထဲမှာလွန်ခဲ့တဲ့ရက်အနည်းငယ်အတွင်းကဘကုတ်တိုင်းဒေသကြီးအတွင်းမှာရှိတဲ့စွာဆယ်ကျိုးပေါက်သွားတဲ့အတွက်ထွက်ပြေးတင်းချောင်လာသူ5000လောက်လည်းပါဝင်တယ်လို့ဆိုပါတယ်။စွာဆွဲကျိုးသွားတဲ့အတွက်အနည်းဆုံးလူ9ဦးလောက်သေဆုံးခဲ့ပြီးအနည်းဝန်းကျင်မှာရှိတဲ့ကျိုးရွာပေါင်း8500လောက်လည်းပျက်စီးခဲ့တယ်လို့ဆိုပါတယ်။ဒါအပြင်ကရင်ပြည်နယ်ဖားမြို့ကတန်လင်းမြေနဲ့ဘကိုးတိုင်းဒေသကြီးမတောင်မြို့နယ်အတွင်းကစစ်တောင်းမြေတို့ဟာလည်းစိုးရိမ်ရေမောက်ကိုကျော်လွန်နေကြောင်းပြန်ကြားရေးဌာနကသတင်းထုတ်ပြန်ထားပါတယ
်။အာဖရိကတဲ့အတွင်းမှာစစ်မှုဖွံ့ဖြိုးရေးကနေအခြေခံအဆောက်အဦအထိကနဘောင်းဆောင်အတွက်ရည်ရွယ်ပြီးတိအဆွေကအာဖရိကအတွက်ရန်ပုံငွေအစ်စ်ဖြစ်တဲ့ဒေါ်လာ60ဘီလီယံပို့ပြီးတိုးပြဖို့အတွက်ကတိပြုလိုက်ပါတယ်။ဒါပြင်အာဖရိကနိုင်ငံတွေအနေနဲ့အတိုးမဲ့ချင်းငွေတွေဒီနှစ်ကုန်ပိုင်းမှာပြန်ပြီးဆက်ရတော့မယ့်အချိန်မှာပဲအကျွေးတွေပြန်ဆက်ဆရာမလို့အောင်ဆောင်ရွက်ပေးမယ်လို့ပြောဆိုလိုက်ပါတယ်။တိယုတ်သမရရှီကျင်းပင်ကဘေကျင်းမြို့တော်မှာကျင်းပနေတဲ့တိယုတ်အာဖရိကပူးပေါင်းဆောင်ရွက်ဖိုရမ်မှာပြောကြားတဲ့အဖွဲ့မင်ကွန်းမှာအခုလိုကတိပေးပြောကြားခဲ့တာဖြစ်ပါတယ်။ဒီဖိုရမ်ကို၃နှစ်တကြိမ်ကျင်းပတာမှာဘယ်နိုင်ငံတွေကအကျွေးတွေကိုတိယုတ်ကရှော့ပစ်မယ်ဆိုတော့တိယုတ်သမရကပြောမသွားပါဘူး။ဒါပေမဲ့အာဖရိကတိုင်းမှာအကျွေးနဲ့ပြည်ပြည်နှွန်နှစ်မှအနေအတွက်စိုးရိမ်နေမှုတွေဖြစ်ပေါ်မလာအောင်လှုံ့ဆော်ဖို့ကြိုးပမ်းနေတဲ့အနေအထားကိုတွေ့ရပါတယ်။အာဖရိကတိုက်တွင်းမှာတိယုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေမှာနိုင်ငံရေးနှောင်ကြိုးမပါဘဲရင်းနှီးမြှုပ်နှံမှုနဲ့ထိတွေ့ဆက်ဆံရေးဆက်ပြီးတော့ဆက်ဆောင်ရွက်သွားမှာဖြစ်ကြောင်းတိယုတ်သမ္မတရှီကဘေကျင်းမြို့တော်ကပြည်သူ့ခမ်းမဆောင်ကြီးမှာတက်ရောက်လာတဲ့အာဖရိကနိုင်ငံ30ကျော်ကခေါင်းဆောင်တွေကိုပြောဆိုခဲ့ပါတယ်။
လင်နူချင်းစုံမဲ့မှုနဲ့မလေးရှားမြို့သမီးနှစ်ဦးကိုအစ္စလမ်ဘာသာရေးဥပဒေအရအာဏာပိုင်တွေကအများသိပြည်သူရှေ့မှာတနင်္လာနေ့ကအကြိမ်တမ်းအပြစ်ပေးခဲ့ပါတယ်။လူပေါင်း100လောက်တက်ရောက်ကြည့်ရှုခဲ့တဲ့မလေးရှားနိုင်ငံအရှေ့မြောက်ပိုင်းတာရန်ဂန်နူပြည်နယ်ကအစ္စလမ် ရှရီယာခုံရုံးမှာအမည်မဖော်ပြထားတဲ့အသက်32နှစ်နဲ့22နှစ်အရွယ်အမျိုးသမီးနှစ်ဦးကိုပြစ်ဒဏ်ပေးခဲ့ကြတာပါ။အစ္စလာမ်ဘာသာရေးဆိုင်ရာတာဝန်ရှိသူတွေကပြီးခဲ့တဲ့ဧပြီလအတွင်းအဲ့ဒီအမျိုးသမီးနှစ်ဦးကိုကားထဲမှာတွေ့ခဲ့တယ်လို့ဆိုပါတယ်။အမျိုးသမီးချင်းလိန်တူဆက်ဆံဖို့လုပ်ခဲ့ပါတယ်လို့အဲ့ဒီအမျိုးသမီးနှစ်ဦးကလည်းဝန်ခံခဲ့ပြီးသူတို့ကိုကျဉ်းနှံ6ချက်စီနဲ့ဒဏ်ငွေကြေးချမှတ်ခဲ့ကြတာပါ။ဒီစီရင်ချက်ပေါ်လူအခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကကန့်ကွက်ခဲ့ကြပါတယ်။လိန်တူချင်းစုံမဲမှုလိန်တူချင်းဆက်ဆံဖို့ကြံစည်မှုအတွေ့ဒီအမျိုးသမီးနှစ်ဦးအပေါ်အခုလိုရက်ဆက်ပြင်းထန်တဲ့ပြစ်ဒဏ်စီရင်ချက်ဟာလူခွင့်ရေးအခြေအနေတိုးတက်ဖို့ကြိုးစားနေတဲ့မလေးရှားအစိုးရရဲ့ကြိုးပမ်းမှုမှာဆိုးရွားရုပ်ရွမှုဖြစ်တယ်လို့ Amnesty International နဲ့နိုင်ငံတကာလူချင်းချမ်းသာကွင်းအဖွဲ့ကြီးရဲ့မလေးရှားဆိုင်ရာသုတေသနမှူး Rachel Ochoa Howard ကကြေညာချက်မှာဖော်ပြထားပါတယ်
။တူရကီနိုင်ငံမှာငွေကြေးဖောင်းပွားနှုန်းကဩဂုတ်လထဲမှာ18ရာခိုင်နှုန်းလောက်ထိဖြစ်လာပါတယ်။ဒါကတူရကီရဲ့လေယာဉ်ငွေကြေးစျေးကွက်ပြိုကွဲသွားတာနဲ့အတူနှစ်ပေါင်း15နှစ်အတွင်းအဆိုးဆုံးဖြစ်လာခဲ့တာပါ။လွန်ခဲ့တဲ့သတင်းပတ်တွေထဲမှာတော့20ရာခိုင်နှုန်းကျော်ကျဆင်းခဲ့ပါတယ်။ငွေဖောင်းပွားနှုန်းများလာတာနဲ့နိုင်ငံခြားငွေလဲနှုန်းမှာလေယာဉ်ငွေစျေးကျတာတွေကြောင့်တူရကီရဲ့ငွေကြေးစျေးကွက်နဲ့စီးပွားရေးကဆိုင်လူနေပါဖြစ်လာမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်။ဗဟိုမဟာငွေကြေးပြဿနာပြည်လျောက်မလုံဆောင်နိုင်ဘူးလို့နိုင်ငံတကာယင်းနှိမ့်နှံသူတွေကပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်။
Direct from Washington, the voice of America, VOA. ငါလေးမနဲ့ခင်ထိတန်းရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ဒေါက်ခင်မျိုးသက်တို့ပြောပြခဲ့ကြတာပါ။သတင်းစီနေကူနားဆင်နေရတဲ့ဒီအစီအစဉ်တွေကို VOA Internet Samina Burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့ Writer သတင်းတောက်တွေအမှုနဲ့ပတ်သက်တဲ့တုတ်ပြန်ချက်တွေကိုတဝါကြီးနားဆင်ရမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဒေသခံရိုညာမွတ်စလင်တွေတပ်ဖြတ်ခံရမှုကိုစုံစမ်းရေးသားထုတ်ဖော်ခဲ့တဲ့မြန်မာနိုင်ငံရိုက်တာသတင်းတောက်နှုတ်ဦးကိုထောင်ဒဏ်5နှစ်စီချမှတ်လိုက်တဲ့အတွက်အမေရိကန်ပြည်ထောင်ဂျာမနီပါဝင်နိုင်ငံတကာခေါင်းဆောင်တွေကမြန်မာအစိုးရကိုပြင်းပြင်းထန်ထန်ဝေဖန်လိုက်ကြပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးသတင်းတောက်နှုတ်ဦးကိုချွင်းချက်မရှိအ мян ပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုလိုက်ကြပါတယ်။မန်းအင်ဂျင်နိုင်ကအပြည့်စုံကိုတင်ပြပါပါ
အခုလိုသတင်းတောက်နှစ်ဦးအနေနဲ့သတင်းကိုမှန်မှန်ကန်ကန်စုံစမ်းဖော်ထုတ်တင်ပြခဲ့တာကိုပြစ်မှုကျူးလွန်သူတွေဆိုပြီးထောင်ဒဏ်ချမှတ်ခဲ့တဲ့လုပ်ရဟာမြန်မာအစိုးရအတွက်နောက်ထပ်ဆိုးရွားလာတဲ့အမဲဆက်ကြီးတစ်ခုဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟီလီကမနေ့ကကြေညာချက်ထုတ်ပြန်ပြီးဝေဖန်လိုက်ပါတယ်။ရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးဟာရိုဟင်ဂျာတွေအပေါ်စစ်တပ်ရဲ့အစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့မှုကိုစုံစမ်းဖော်ထုတ်တင်ပြခဲ့တဲ့အတွက်ဗြိတိရှ်ကိုလိုနီလက်ထက်ကတည်းကပြဋ္ဌာန်းခဲ့တဲ့အစိုးရလျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ပြစ်ဒဏ်ချမှတ်ခဲ့ကြောင်းတမ်မတ်ကြီးဟေလီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကျယ်ပြန့်ကြီးမားပြင်းထန်လာတဲ့နှင်းပန်းနှိပ်စက်တပ်ဖြတ်မှုမျိုးကိုမြန်မာစစ်တပ်ကကျူးလွန်ခဲ့တယ်ဆိုတာအလုံးအတွက်ရှင်းလင်းမြင်သာမှုရှိကြောင်းတမ်မတ်ကြီးရဲ့ကြေညာချက်ကဆိုပါတယ်။လွတ်လပ်တဲ့နိုင်ငံတစ်နိုင်ငံမှာပြည်သူတွေကိုမှန်ကန်တဲ့သတင်းအချက်အလက်တွေတင်ပြဖို့နဲ့ခေါင်းဆောင်တွေကိုတာဝန်ခံမှုရှိလာစေဖို့ကိစ္စဟာတာဝန်သိတဲ့သတင်းမီဒီယာတွေရဲ့အလုပ်ဖြစ်တယ်လို့နီကီဟေလီကဆိုပါတယ်။ဒါကြောင့်ကိုဝါလုံးနဲ့ကိုကျော်ဆိုးတို့နှစ်ဦးချွင်းချက်မရှိချက်ချင်းလွှတ်ပေးဖို့အမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်တောင်းဆိုသွားမှာဖြစ်တယ်လို့တမ်မတ်ကြီးဟေလီကပြောပါတယ်။အလားတူရိုက်တာသတင်းတောက်နှစ်ဦးကိုထောင်ဒဏ်အသီးသီးချမှတ်လိုက်တဲ့အပေါ်ဗြိတိန်ဝန်ကြီးချုပ်ထရီဇာမေအနေနဲ့အလွတ်အလွန်ကိုစိတ်ပြတ်မိကြောင်းနဲ့သူတို့ကိုချက်ချင်းပြန်လွှတ်ပေးဖို့ဝန်ကြီးချုပ်ကတောင်းဆိုကြောင်းသူ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ကမနေ့ကသတင်းတောက်တွေကိုပြောပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ကိုနစ်နာထိခိုက်စေတယ်လို့လည်းဗြိတိန်ဝန်ကြီးချုပ်ရဲ့ပြောခွင့်ရကဆိုပါတယ်။ဂျာမနီနိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ခရစ်စတိုဖ်ဘာကာကလည်းမြန်မာနိုင်ငံမှာသတင်းတောက်နှစ်ဦးကိုထောင်ဒဏ်ချမှတ်ခဲ့တဲ့သတင်းအတွက်တုန်လှုပ်မိကြောင်းနဲ့ဒါနဲ့ပတ်သက်လို့ဂျာမနီအစိုးရရဲ့သဘောထားကိုမနေ့ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
်။ Tino here kann ich Ihnen sagen.
ဘူးလို့တရားရုံးရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ကိုဆိုးရွားစေတယ်လို့ကျွန်တော်တို့မြင်ပါတယ်။သတင်းတောက်နှစ်ဦးလုံးကိုကိုလိုနီခေတ်ကပြတ်ထန်းခဲ့တဲ့အစိုးရပေါ်မှာတစ္ဆာဖောက်မှုနဲ့ပြစ်ပေးခဲ့တာပါ။သူတို့တွေဟာရခိုင်ပြည်နယ်မှာအမှန်တရားပေါ်ပေါက်ရေးဖြစ်စဉ်ကိုပတ်မိုးပေးခဲ့တာကလွဲလို့ဘာပြစ်မှုမှကျွလွန်ခဲ့ကြတာမဟုတ်ပါဘူး
။ဒါကြောင့်တရားရုံးအနေနဲ့အမိန့်ကိုပြန်လည်ရုပ်သိမ်းလိမ့်မယ်လို့ဂျာမနီအနေနဲ့မျှော်လင့်ကြောင်းသူကအခုလိုပြောပါတယ
်။ Insofern ist
aus unserer Sicht ကျွန်တော်တို့ဘက်ကတော့ရခိုင်ပြည်နယ်အတွင်းရက်ဆက်ကြမ်းကြုတ်လာတဲ့လူခွင့်ချိုးဖောက်မှုတွေအတွက်အမှန်တရားဖော်ထုတ်တင်ပြနိုင်မှုကြိုးပမ်းတဲ့လောက်ရမှန်သမျှကိုအားပေးထောက်ခံပါတယ်။တရားရုံးအနေနဲ့လည်းအမိန့်ကိုပြန်လည်ရုပ်သိမ်းလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်နေပါတယ်။
ရန်ကုန်တိုင်းဒေသကြီးမြောက်ပိုင်းခရိုင်တရားရုံးရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်အပါအဝင်နိုင်ငံသားတိုင်းရှိတဲ့သတင်းအချက်အလက်ရယူပိုင်ခွင့်နဲ့တရားဥပဒေစိုးမိုးရေးတိုးတက်မှုကိုဆုံးရှုံးစေကြောင်း EU ဥရောပသမ္မတနိုင်ငံသားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမော်ခီရီနီရဲ့မနေ့ကကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်သူတို့နှစ်ဦးပေါ်ထောင်ဒဏ်စီရင်ချက်ကိုပြန်ပြီးတုံ့သက်ဖို့နဲ့ချွင်းချက်မရှိချက်ချင်းပြန်လွှတ်ပေးဖို့ကြေညာချက်မှာတိုက်တွန်းထားပါတယ်။အလားတူကနေဒါနိုင်ငံသားရဲ့ဝန်ကြီးခရိုက်ရှာဖီလန်ကလည်းတရားရုံးဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ခွင့်နဲ့ဒီမိုကရေစီအတွက်မျှော်လင့်ချက်အလားအလာတွေကိုဆိုးဆိုးဝါးဝါးထိခိုက်စေတယ်လို့မနေ့ကထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့လက်ရှိရောအနာဂတ်မှာပါဥပဒေအရတရားမျှတမှုနဲ့ထင်သာမြင်သာရှိဖို့ကိုလည်းထိခိုက်စေကြောင်းကနေဒါနိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်။ကနေဒါနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့အတူလက်တွဲပြီးကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးလုံးချက်ချင်းလွှတ်ပေးဖို့ထပ်မံတောင်းဆိုကြောင်းလည်းသူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။သူတို့နှစ်ဦးဟာအပြစ်မရှိဘဲထောင်ထဲမှာရှစ်လကြာထိမ့်သိမ်းခံထားရတယ်လို့လည်းသူကဆိုပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာရဲ့ပြောခွင့်ရပုဂ္ဂိုလ်အက်ဘောဆိုဖန်ချောဒရီကတော့မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ပေါ်ခွင့်နဲ့သတင်းလွတ်လပ်ခွင့်ကိုဖိနှိပ်ဖို့မြန်မာအစိုးရကကြိုးစားနေခဲ့တယ်ဆိုတာကိုထပ်မံသက်သေပြလိုက်တာဖြစ်တယ်လို့ပြောပါတယ်။ဒါအပြင်ရိုဟင်ဂျာတွေအပေါ်ဖိနှိပ်ညှဉ်းပန်းတဲ့မြန်မာစစ်တပ်နဲ့အစိုးရရဲ့လုပ်ရက်ကိုထုတ်ဖော်တင်ပြခြင်းနဲ့သတင်းမီဒီယာပဲဖြစ်ဖြစ်လူပုဂ္ဂိုလ်တွေပဲဖြစ်ဖြစ်အစိုးရရဲ့ဖိနှိပ်ဖန်ဆီးမှုကိုခံရလိမ့်မယ်ဆိုတဲ့လျှို့ဝှက်ချက်ကိုလူအများသိသွားပြီဖြစ်တယ်လို့လည်းသူကပြောပါရရှင
်။ဝိုင်းညင်းနိုင်တင်ပြသွားတော့ပါခင်ဗျာ။ဒီကြောင်းနဲ့တစ်ဆက်ထဲမှာပဲရိုက်တာသတင်းတော်2ယောက်ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်လိုက်တာဟာမြန်မာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးကိုနောက်ပြန်လှည့်သွားစေတဲ့ဆုံးဖြတ်ချက်အဖြစ်ယူဆသူတွေရှိသလိုအစိုးရအနေနဲ့သူတို့ရဲ့လုပ်ပိုင်ခွင့်ကိုသူတို့ကိုယ်တိုင်ကန့်သတ်လိုက်တဲ့လုပ်ရအဖြစ်ရှုမြင်သူတွေလည်းရှိပါတယ်။နိုင်ငံတကာသတင်းမီဒီယာလွတ်လပ်ခွင့်အဖွဲ့ကြီးတွေရဲ့တုံ့ပြန်ချက်တွေကိုတော့ကိုဇော်ဝင်းလှိုင်ကစူးစီးထားပါတယ်
။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတည်းကဖမ်းဆီးခံထားရတဲ့ရိုက်တာသတင်းဌာနကသတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုသူတို့ပေါ်တင်ထားတဲ့အစိုးရလေးဝက်ချက်များဥပဒေပုံမှန်31ခန်းငယ်နဲ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကစက်တင်ဘာလ3ရက်တနင်္လာနေ့မှာထောင်ဒဏ်9နှစ်စီချမှတ်အပြစ်ပေးလိုက်တာပါ Writer သတင်းဌာနရဲ့ Editor ချုပ် Stephen J. Adler ကတော့ဒီဆုံးဖြတ်ချက်ကိုပြစ်တင်ချုပ်ချလိုက်ပြီးတရားရုံးရဲ့ဆုံးဖြတ်ချက်ကိုအမြန်ဆုံးပြန်ပြင်ဖို့မြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ
် This is a major step backward in Myanmar's transition to democracy cannot be squared with the rule of law or
တရားသူကြီးရဲ့စီရင်ချက်ဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာနောက်ပြန်ဆုတ်တဲ့အဓိကခြေလှမ်းဖြစ်ပါတယ်တရားဥပဒေစိုးမိုးရေးဒါမှမဟုတ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထင်ဟပေါ်လွင်ခြင်းမရှိပါဘူးအစီရင်ခံချက်ကိုမြန်မာအစိုးရကအမှန်ဖြစ်အောင်အရေးပေါ်ပြန်ပြင်ဆင်ပေးရမှာဖြစ်ပါတယ
်အလားတူပဲအမေရိကန်ခြေဆိုင် National Press Club နိုင်ငံသားသတင်းတော်များအဖွဲ့ကလည်းအခုလို writer သတင်းတော်နှစ်ဦးထောင်ဒဏ်ချခံရမှုကိုပြစ်တင်ရှုံ့ချလိုက်ပြီးသူတို့နှစ်ဦးကိုပြန်လွတ်ပေးဖို့ National Press Club ရဲ့ပြောခွင့်ရKathy Kelly ကပြောပါတယ
် We think that a government whose top civilian leader knows firsthand what unjust confinement is like should act quickly to
တရားဖမ်းဆီးထောင်ချခံရတဲ့အတွေ့အကြုံဟာဘယ်လောက်တရားမျှတမှုရှိသလဲဆိုတာကိုအရဖက်ဆိုရရဲ့အစ်မြင့်ဆုံးခေါင်းဆောင်တူကိုရိုင်းကျုံတွေ့နားလေခံစားရပြီးဖြစ်တယ်လို့ကျမတို့ယုံကြည်တဲ့အတိုင်းဒီမတရားမှုကိုတရားနီးလန့်ကြအောင်လုပ်ပြီးသတင်းတောက်တွေကိုပြန်လွှတ်ပေးဖို့သူ့အနေနဲ့ရည်ရွယ်ဆောင်ရွက်တင်ပါတယ်။ဒီသတင်းတောက်ဥဟာထောင်ကျောက်စင်ဖန်ဆီးခံခဲ့ရတဲ့သူတို့လိုက်နေတဲ့သတင်းတွေကိုလည်းအာဏာပိုင်တွေကဖုံးကွယ်ဖို့ကြိုးစားနေတယ်လို့ကျမတို့ယုံကြည်ပါတယ်။ဒါကြောင့်လည်းဒီနေ့အမေရိကန်ပြည်ထောင်စုမှဒီကိစ္စနဲ့ပတ်သက်ပြီးလတ်လောအမေရိကန်သတင်းတောက်တွေအနေနဲ့ဒီရိုက်တာသတင်းတောက်ဥရဲ့သတင်းတွေကိုတစ်ဆင့်ပြီးတစ်ဆင့်ဖြန့်ချိပေးနေပါတယ်။ဆိုရှယ်မီဒီယာတွေမှာသတင်းသမဂ္ဂအဖွဲ့ဝင်တွေရဲ့သတင်းတွေမှာနိုင်ငံတစ်ဖက်ရှိသတင်းတောက်တွေးထံကိုလည်းပေးပို့ပြီးတော့ဖြန့်ချီထားပါတယ်။သတင်းတောက်တွေကိုထောင်ချနိုင်ပေမဲ့သတင်းလွတ်လပ်ခွင့်ကိုတော့နှုတ်ပိတ်လို့မရနိုင်ပါဘူး
။ဒီနှစ်အတွက် National Press Club ရဲ့နိုင်ငံတကာဂျွန်အော်ဘွန်ရှွန်သတင်းလွတ်လပ်ခွင့်စုကိုကုကျော်စိုးဦးနဲ့ကိုဝါလုံးတို့ကိုချီးမြှင့်ထားခဲ့တာဖြစ်ပြီးသူတို့ကိုပြန်လွတ်ပေးခြင်းအပြင်ဒီနှစ်နိုဝင်ဘာလ29ရက်နေ့မှာကျင်းပမဲ့စုပွေးပွဲအခမ်းအနားကိုတက်ရောက်စုလက်ခံနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းပြောပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ဟာလက်ခံနိုင်စရာမရှိတဲ့အတွက်စိတ်ပြည့်မိတဲ့အကြောင်းနဲ့မြန်မာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးအတွက်လမ်းစွန်းကိုရောက်သွားစေတဲ့လှုပ်ရအဖြစ်ယူဆလို့ရနိုင်ကြောင်းပြည်ထောင်နိုင်ငံအခြေစိုက် RSF ခေါ်နေစီမချသတင်းတောက်များအဖွဲ့ရဲ့အာရှနဲ့ပစိဖိတ်ဌာနအကြီးအကဲ Daniel Booster ကလည်းပြောပါတယ
် This is a reminder of the worst time of the junta of Myanmar under the junta
တရားရုံးရဲ့ဒီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံဆက်အာဏာရှင်အောက်မှာဖျက်ဆီးခဲ့ရတဲ့ကာလကိုပြန်ပြောင်းအမှတ်ရစေတဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်ဒီနေရာမှာပြဿနာရှိနေတာကတိုင်းပြည်ခေါင်းဆောင်ဒေါက်တာဆန်းစုကြည်ဟာနိုဘယ်ငြိမ်းချမ်းရေးဆုကိုချီးမြှင့်ခံထားရသူတူဦးဖြစ်တာနဲ့အညီသူ့အနေနဲ့ကျင့်ဝတ်ပိုင်းဆိုင်ရာတရင်တော့နှစ်ဦးဘက်ကခုခံကာကွယ်ပြောဆိုသင့်ပါလျက်နဲ့ဘာမှမပြောခဲ့ပါဘူး။ဒါကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးအတွက်အင်မတန်စိတ်ပူစရာကောင်းပါတယ်။တရားရုံးရဲ့ဒီဆုံးဖြတ်ချက်ချပြီးတဲ့နောက်မှာတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေစုံခမ်းတိုင်သွားပြီလားလို့ကျွန်တော်စိုးရိမ်မိပါတယ
်။နယူးယောက်မြို့အခြေစိုက် CPJ ခေါ်တရင်သမားများကာကွယ်ဆောင်ရွက်ရေးအဖွဲ့ကလည်းမြန်မာတရားရုံးရဲ့ဆုံးဖြတ်ချက်ကိုပြင်းထန်စွာကန့်ကွက်ကြောင်းအဖွဲ့ရဲ့အာရှရေးရာညွှန်ကြားရေးမှူးSteve Butler က VOE ကိုပြောပါတယ
် We strongly condemn the verdict. We believe the evidence that was presented to the court was very clear.
ဒီဆုံးဖြတ်ချက်ကိုကျွန်တော်တို့ပြင်ထန်စွာကန့်ကွက်ပါတယ်။ရုံးတော်မှာတင်ပြထားတဲ့အထောက်အထားတွေကလည်းရှင်းနေပါတယ်။တကယ်တော့သူတို့ကိုဂွင်းလုံးကျွတ်လွတ်ပေးလိုက်တင်တာပါ။မြန်မာစစ်တပ်ကလူတွေအစုလိုက်အပြုံလိုက်တပ်ဖြတ်တဲ့ဖြစ်ရပ်ကိုဒီသတင်းတောက်နှစ်ယောက်ကရဲဝံ့ပြောင်မြောက်စွာဖော်ထုတ်ခဲ့ကြတာပါ။ဒါဟာနိုင်ငံရေးအရချမှတ်လိုက်တဲ့ဆုံးဖြတ်ချက်ဖြစ်တယ်ဆိုတာသိတာပါတယ်။မြန်မာစစ်တပ်ကဘာတွေလုပ်နေတယ်လဲဆိုတာကိုတခြားသတင်းတောက်တွေအနေနဲ့ဖော်ထုတ်ရေးသားခြင်းမပြုကြဘို့သတိပေးလိုက်တဲ့လောက်ရလဲဖြစ်ပါတယ်လို့စတီဘတ်လာကပြောတော့တာပါသတင်းတောက်နှစ်ဦးပေါ်ချမှတ်လိုက်တဲ့ပြစ်ဒဏ်တွေဟာပြင်းထန်လုံးကြောင်းလဲစတီဘတ်လာကပြောပါတယ်လက်ရှိအယတားအစိုးရလက်ထက်ကသတင်းလွတ်လပ်ခွင့်အခြေအနေဟာအယတားတစ်ပိုင်းစစ်အစိုးရတစ်ပိုင်းလို့ခေါ်ဆိုကြတဲ့တမရဦးသိန်းစင်အစိုးရလက်ထက်ကအခြေအနေတဲ့ပိုဆိုးလာနေတာကိုတွေ့ရတယ်လို့ BMA ခေါ်မြန်မာသတင်းသမဂ္ဂအဖွဲ့ဥက္ကဋ္ဌဥမမောင်မြင့်ကလည်းပြောပါတယ
်အခုဆိုရင်ကျွန်တော်တို့လက်ရှိအရသာအစိုးရလက်ထက်မှာရှိတဲ့တည်င်းလွတ်လပ်ခွင့်အခြေအနေဟာဒီဥသိမ်းစင်အစိုးရလက်ထက်တော့ရှိခဲ့တဲ့တည်င်းလွတ်လပ်ခွင့်အခြေအနေလောက်တောင်မှမရှိတော့တာကိုကျွန်တော်တို့တွေ့ရတယ်နောက်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံအပေါ်နိုင်ငံတကာမျှော်ထားခဲ့တဲ့ညှိနှိုင်းချက်ဟာလည်းပဲတဖြည်းဖြည်းနဲ့မင်းမိန်လာတာတွေ့ရတယ်အထူးသဖြင့်ဒီရခိုင်ရေးခင်းဖြစ်ပြီးတဲ့နောက်လူခွေဖောက်ဖျက်မှုတွေကိုဒီအရသာအစိုးရကဘာမှမတတ်နိုင်မဲနဲ့လက်ပိုက်ကြည့်နေရတဲ့အနေအထားဒီလုံလုံရေးတပ်ဖွဲ့တွေရဲ့လူခွေရဲ့ဖောက်ဖျက်မှုတွေကိုရသားအစိုးရလက်ပိုက်ကြည့်နေရတဲ့သဘောရှိတယ်။နောက်ပြီးတော့တချို့တချို့သောအစိပ်ပိုင်းတွေမှာဒီရသားအစိုးရကဒီစစ်တပ်ရဲ့လေတံမျိုးကိုလိုက်ပြီးတော့ပြောတဲ့စကားမျိုးတွေလည်းပဲဟာရှိခဲ့တာကိုကျွန်တော်တို့တွေ့ရတယ်။ဒါတွေဟာနိုင်ငံတကာအလဲမှာမြန်မာရဲ့ဂုဏ်သိက္ခာကိုထိခိုက်စေတယ်။အခုလိုမျိုးဒီအင်းနိုင်ရောကိစ္စနဲ့ပတ်သက်ပြီးတော့သတင်းအမှန်ကိုအတိအကျဖော်ထုတ်ခဲ့တဲ့သတင်းတောက်တွေကိုနှစ်ရှည်ထောင်နှံချပြီးတော့ပြစ်ပေးတယ်ဆိုတဲ့ကိစ္စဒီမြန်မာရသားအစိုးရနိုင်ငံတကာရဲ့အမြင်ဟာပို့ပြီးတော့တော့မှဒီမကြည်မလင်ဖြစ်လာမယ်ဒီအစိုးရရဲ့ကုန်တိတ်ခါလည်းပဲအများကြီးတိခိုက်လာနိုင်မယ်လို့ကျွန်တော်တို့ယူဆပါတယ်ခင်ဗျာ
ရိုက်တာသတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုမြန်မာအစိုးရတရားရုံးကအခုလိုပြစ်ဒဏ်9နှစ်စီချမှတ်လိုက်တဲ့အပေါ် One Infra လို့ခေါ်တဲ့ကမ္ဘာသတင်းစာများအဖွဲ့နဲ့သတင်းစာထုတ်ဝေသူများအဖွဲ့ World Editors Forum လို့ခေါ်တဲ့ကမ္ဘာအက်ဒီတာများအဖွဲ့Journalist Union ကမ္ဘာသတင်းတောက်များသတ်မှတ်ကားတို့အပြင် Al Jazeera သတင်းဌာနတို့ကလည်းပြစ်တင်ရှုံချကြောင်းမနေ့ကကြေညာချက်တွေအသေးသေးထုတ်ပြန်ခဲ့ကြပါတယ်ခင်ဗျာ
။ကိုဇော်ဝင်းလည်ရဲ့စူးစီးတင်ပြချက်ဖြစ်ပါတယ်ခင်ဗျာ။အခုတစ်ခါလဲထောင်လန်ခုနှစ်နှစ်စီချမှတ်တာခံခဲ့ရတဲ့ Writer သတင်းတောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအ мян ဆုံးပြန်လွှတ်ပေးဖို့ကုလသမဂ္ဂလူအခွင့်ရေးဆိုင်ရာမဟာမင်းကြီး Michelle Bachelet ကတောင်းဆိုလိုက်ပါတယ်။ဒီမှုနဲ့ပတ်သက်ပြီးနိုင်ငံတကာစောင့်ကြည့်နေချိန်မှာပဲအခုလိုစီရင်ချက်ချလိုက်တာမို့ဒါဟာမြန်မာတရားစီရင်ရေးစနစ်ကိုရောမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ကိုပါချိန်ချောက်မှုတရက်ဖြစ်ကြောင်းလူအခွင့်အရေးအဖွဲ့တွေကဝေဖန်ကြပါတယ်အပြည့်အစုံကိုတော့ဒေါက်ကင်မျိုးသက်ကပြောပြမှာပ
ါနိုင်ငံတော်လှည့်ဝတ်ချက်အဥပဒေပုံမှန်တစ်ခန်းငယ်နဲ့တရားစွဲဆိုခံရတဲ့ Righteous သတင်းတောင်နှစ်ဦးမှာအပြစ်ရှိတယ်လို့မြောက်ပိုင်းခရင်တရားရုံးကဆုံးဖြတ်ပြီးတနင်္လာနေ့မှာထောင်ဒဏ်ဖြစ်ဒဏ်တွေချမှတ်လိုက်ပေမဲ့သူတို့ဟာအပြစ်မရှိဘဲထောင်ချခံရတာမို့မြန်မာနိုင်ငံတရားစီရင်ရေးရဲ့လုပ်ရက်တွေနဲ့ပတ်သက်ပြီးသတင်းတောက်ကိုဝါလုံးကတရားရုံးကနေပြန်ပြီးအထွတ်မှာအခုလိုမေးခွန်းထုတ်ခဲ့ပါဗျ။ကျွန်တော
်တို့လည်းဒီလိုကိုမှအကျိုးချောင်းအောင်လည်းဘာလို့ကျွန်တော်တို့မထုတ်ခဲ့ဘူး။ကျွန်တော်တို့ဘာမှလည်းကျွန်တော်တို့ကျူးလွန်ခဲ့တာမရှိခဲ့နဲ့အခုလိုနဲ့ကိုယ်ကိုရဲမင်းကြီးစာရပြီလို့ကျွန်တော်တို့ကလည်းရဲရဲမခွေနဲ့ကဲမာတယ်ကဲမာတယ်ဆိုတော့ကျွန်တော်တို့လည်းကျွန်တော်တို့မှတ်တာလို့ပြောထောင်ချာ Facebook ထဲမှာပြောရမယ်ဟာအဲ့ဒါပြောရမယ်ဒီစဉ်ကိုအဲ့ဒါကိုလည်းမထည့်လို့ဆိုပြီးကျွန်တော်တို့ထောင်ချတယ်ဒါဟာကျွန်တော်တို့တော့မရှိဘူးလား
စက်တင်ဘာလ၁ရက်နေ့မှာလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖြစ်တဲ့စတင်တာဝန်ယူခဲ့တဲ့ Michelle Bachelet ကတော့သတင်းသမားနှစ်ဦးဟာသူတို့တာဝန်သူတို့ထမ်းဆောင်တာမို့ သူတို့ကိုအမြန်ဆုံးပြန်ပြီးလှုပ်ပေးဖို့အတွက်တောင်းဆိုလိုက်ပါတယ
်ဘောဒေခါရမစနာlo impresionada y choqueada que estaba esta mañana
မြန်မာနိုင်ငံက writers သတင်းတောက်နှစ်ဦးကိုထောင်ဒဏ်9နှစ်စီဆင်ချက်ချလိုက်တယ်လို့ဒီမနေ့မှသိလိုက်ရတော့ကျွန်မတိတ်ကိုတုန်လှုပ်သွားပါတယ်သူတို့တွေပေးတဲ့သတင်းဟာလူအစုလိုက်အသက်ခံရတဲ့သတင်းမို့လူတို့စိတ်ဝင်စားမဲ့သတင်းလို့ကျွန်မတို့ယုံကြည်တယ်လို့အခုတရားရေးလုပ်ငန်းစဉ်မှာလှုပ်ထုံးလုံနီးနဲ့မညီတဲ့ချုပ်ရင်းချက်အတော်များများရှိနေမယ်လို့ထင်တဲ့အတွက်ဒီသတင်းတောက်တွေကိုအတက်နိုင်ဆုံးအမြန်ပြန်လှုပ်ပေးဖို့မြန်မာအစိုးရကိုကျွန်မတောင်းဆိုပါတယ
်အပြည့်ပြည့်ဆိုင်ရာလူခွင့်ရေးအဖွဲ့ FIDH နဲ့မြန်မာအရေးလှုပ်ဆောင်နေတဲ့အာဆီယံကွန်ရက်အဖွဲ့ All ASEAN Burma တို့ကလည်းပူးတွဲကြေညာချက်ထုတ်ပြန်ပြီး Writers သတင်းတောင်နှုတ်ကိုချွင်းချက်မရှိအမြန်ဆုံးပြန်ပြီးလှုပ်ပေးဖို့အတွက်တောင်းဆိုခဲ့တာပါ6လနီးပါးဆက်ရှိခဲ့တဲ့ဒီအမှုအတွက်တက်သေးကန်အချက်လက်တွေပေါ်မှာမူတည်ပြီးစီရင်ချက်ချမယ်ဆိုရင်လှုပ်ပေးရမယ့်အမှုဖြစ်ပေမဲ့အခုသတင်းတောင်နှုတ်ကိုထောင်နန်း9နှစ်စီကြာခံဖို့အတွက်စီရင်ချက်ချမှတ်လိုက်တာဟာတရားသူကြီးတွေအနေနဲ့အမှန်တရားဘက်ကနေရက်တီဖို့အတွက်တတိမရှိတာကြောင့်လို့ EHRC အာရှလူခွင့်ရေးကောင်စီကရှေ့နေဦးမင်းလွင်ဦးကမြန်ပါတယ
်ကျွန်တော်အမြင်ပြောရရင်ဆိုလို့ရှိရင်တော့တရားသူကြီးတွေရဲ့ပြက်ပြက်သားသားနဲ့အမှန်တရားဘက်ကရက်တီနိုင်ဖို့တတိမကြီးသေးဘူးလို့ပဲကျွန်တော်ကမြင်တယ်လေအမှန်တကယ်ဆွဲဆိုတဲ့အတိုင်းသာအမှုဖြစ်တဲ့အကြောင်းအရာပေါ်မှာမူတည်ပြီးတော့တတိကံအဲလက်တီရဆုံးဖြတ်မယ်ဆိုလို့ရှိရင်ဒီမှုကလွတ်ပြေးရမှာဖြစ်ပေမဲ့အခုတော့အဲ့ဒီလိုမျိုးမဟုတ်ပဲနဲ့ဒီပြည်လိုက်တယ်ဆိုတော့ခုခံချင်ပါတဲ့သူတွေအတွက်ပုံပြီးပြန်မဆင်းရဲတဲ့အခြေအနေမျိုးရောက်သွားတယ်လို့ကျွန်တော်မြင်ပါတယ်ဒါကတော့တရားသူကြီးတွေရဲ့လွတ်လပ်စွာတရားစီရင်ရေးပေါ်မှာကျွန်တော်တို့တန်ဖိုးရှိတဲ့အခြေအနေပေါ့နော်နောက်ပြီးတော့တရားသူကြီးကိုယ်တိုင်ကိုကလည်းဒီဥစ္စာကိုတတိရှိရှိနဲ့သူမဆုံးဖြတ်ရတာသူ့ရဲ့အာဏာချက်ပေါ့ဗျာဒါကျွန်တော်တို့အဲ့လိုမြင
်ဆိုတော့လူခွင့်ရေးဖွဲ့ရတော့အကုန်လုံးကတော့ဝိုင်းပြောနေတယ်ပေါ့နော်ဒီဥစ္စာကတင်းလွတ်လပ်ခွင့်ရောချင်းချောက်မှုတစ်ခုလို့ပြောပါတယ်ဦးမင်းလုံးဘယ်လိုမြင်ပါလဲ
ဟုတ်ပါတယ်ဒါတော့ဒီကြီးစုတိုင်းကဒီလွတ်လပ်စွာသတင်းရယူပိုင်ခွင့်ရှိတဲ့သတင်းထောက်တွေဒီကနေပြီးတော့စီစဉ်လာတဲ့သတင်းကိုသိခွင့်လည်းရှိတယ်သတင်းထောက်တွေကလည်းသူတို့အနေနဲ့ပြည်သူတွေကိုအမှန်ဖြစ်ပြနေတဲ့ဥစ္စာတွေကိုစုံစမ်းထောက်ခံပြီးတော့တင်ပြဖို့သူတို့မှလည်းတာဝန်ရှိတယ်အခုလို့ဖြစ်သွားတဲ့ကိစ္စရကတော့ကျွန်တော်တို့သတင်းသမားတွေကိုပုံမူပြီးတော့ကြောက်စိတ်ပေါ်လောင်လုံးလိုက်တယ်လို့ဖြစ်တယ်လို့နိုင်ငံတိုင်းအတကားအတိုင်းဝိုင်းကလေမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်မရှိဘူးဆိုတာပုံမူထင်ရှားစွာမြင်သွားတဲ့အခြေအနေမျိုးဖြစ်တယ်ဒါကတော့ကျွန်တော်တို့မကောင်းဘူးလို့ကျွန်တော်မြင်တယ်နောက်ပြီးတော့သတင်းလွတ်လပ်ခွင့်ကိုလွတ်လွတ်လပ်လပ်ယူဖို့လိုတယ်အဲ့ဒီအတွက်လည်းမူဝါဒတွေချမှတ်ပြီးတော့တိတိကျကျဆောင်ရွက်ပေးဖို့အမြန်ဆုံးဆောင်ရွက်ပေးဖို့လိုတယ်လို့ကျွန်တော်ကတော့တိုက်တွန်းနေပါတယ
်သတင်းတောက်နှုတ်ကိုအခုလိုပြစ်ဒဏ်ဆီရင်လိုက်တာဟာသတင်းလွတ်လပ်ခွင့်ကိုရောမြန်မာနိုင်ငံရဲ့တရားရေးစနစ်ကိုပါသေးတဲ့အောင်လုပ်တာလို့လူခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ ABHR ကနေပြောကြားလိုက်တယ်လို့ Human Rights Watch လူခွင့်ရေးအဖွဲ့ကြီးကလည်းသတင်းလွတ်လပ်ခွင့်ရှိဖို့လိုအပ်တဲ့ဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာအခုလိုသူတို့ကိုပြစ်ဒဏ်ဆင်ရင်လိုက်တာဟာသတင်းလွတ်လပ်ခွင့်အပေါ်မှာရောသတင်းသမားတွေကိုပါချိမ့်ချောက်တဲ့လုပ်ရဖြစ်တယ်လို့ပြောပါတယ်Amnesty International နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးကလည်းဒီသတင်းသမားနှစ်ဦးမှာအပြစ်မရှိဘဲအပြစ်ပေးခဲ့တဲ့အတွက်ရှုံချပြစ်တင်လိုက်တယ်လို့သူတို့ကိုချွင်းချက်မရှိအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့အတွက်တောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံကလူခွင့်ရေးကာကွယ်စောင့်ရှောက်သူများ Forum HRDF ကလည်းကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုထောင်နှံ9နှစ်ပြစ်ဒဏ်ချမှတ်တာဟာတရားဥပဒေအရတရားမျှတမှုမရှိဘူးလို့ယုံကြည်တယ်လို့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အနောက်ရှက်ဖြစ်စေတာမို့သူတို့ကိုပြန်ပြီးလွှတ်ပေးဖို့အတွက်နိုင်ငံတော်သမရကိုပန်ကြားခဲ့ပါတယ
်ဒိုကင်မျိုးသက်ပြောကြားသွားတာဖြစ်ပါတယ်ခင်ဗျာ view ရဲ့အင်ကာနီမနဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်မကြာခင်ထုတ်လွှင့်မဲ့အစီအစဉ်တွေမှာတော့စီးပွားရေးကဏ္ဍသုဒ္ဓဆုံလင်အမေရိကန်တခွင်အပတ်စဉ်ကဏ္ဍတွေနဲ့အတူမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလိုင်းနူမီတာ24 40 51တို့ကနေဖမ်းယူနားဆင်နေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOA American အတန်ရဲ့အင်္ဂါနေ့မနက်ဖက်အစီအစဉ်တွေကိုမနက် 9:00 အထိလိုင်းနိုမီတာ 24, 40, 51နဲ့လိုင်းလက် 190 တို့ကနေဆက်လက်တင်ဆက်သွားပါမယ်။အခုဒုတိယပိုင်းနိုင်ဝယ်တွင်အင်္ဂလိပ်သင်ကန်းစာတုဒ္ဒဆုံးလင်းအမေရိကန်တခွင်နဲ့ CYA ကန္တာထုတ်လွှင့်တဲ့အခါမှာတော
့အနည်းငယ်နှစ်ခုရှိတယ်အရေးဆိုးတာဖြစ်ခဲ့တယ်ပြည်စဲဌာနတွေရဲ့ဖွဲ့စည်းတည်ဆောက်ပုံတွေမှာပြန်ပိတ်ပြီးသွားတယ်။အဲ့ဒါကမအောင်မြင်ခြင်းရဲ့အကြောင်းကြောင်းဖြစ်တယ်
။မကြာခင်မှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာစောင်းမားတွေကိုမူရင်းအပေါ်မပြတ်ကိုကျော်လွင်ကတင်ပြထားပါတယ်
။နိုင်ငံတကာသတင်းမီဒီယာတွေမှာအခုရက်ပိုင်းတွေအတွင်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးအဓိကဖော်ပြနေကြတာကတော့ Reuters သတင်းတောင်နှစ်ဦးထောင်ဒဏ်9နှစ်ချမှတ်ခံရတဲ့အကြောင်းတွေပါပဲ။စက်တင်ဘာလ3ရက်နေ့ထုတ် The Japan Times သတင်းစာမှာတော့ Reuters သတင်းတောင်နှစ်ဦးထောင်ချခံရတာဟာဒေါ်ဆန်းစုကြည်ရဲ့ပုံရိပ်ကိုရစရာမရှိအောင်ဆွဲဆုပ်ပစ်လိုက်သလိုဖြစ်သွားခဲ့တယ်လို့ဖော်ပြထားပါတယ်။ဒေါ်ဆန်းစုကြည်ဟာတစ်ချိန်လုံးကတော့သတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးအခိုင်အမာယုံကြည်မှုရှိတဲ့သူသတင်းလွတ်လပ်ခွင့်ကိုအားပေးထောက်ခံခဲ့တဲ့သူနိုင်ငံတကာသတင်းမီဒီယာတွေကလည်းသူ့ကိုသဘောကျခဲ့တဲ့သူဖြစ်ပါတယ်။ဒါပေမဲ့လည်းလူနည်းစုရိုဟင်ဂျာမွတ်စလင်တွေအနစ်ကိုခံရတဲ့ကိစ္စနဲ့ပတ်သက်ပြီးလူ့အခွင့်အရေးချန်ပီယံတဦးအနေနဲ့အခွင့်အရေးချိုးဖောက်ခံရသူတွေရဲ့အရေးကိုပြောဆိုဖို့ပြက်ကွက်ခဲ့တာကြောင့်ဒေါ်ဆန်းစုကြည်အပေါ်မှာနိုင်ငံတကာကဝိုင်းပြီးတော့အပြစ်တင်ဝေဖန်ခဲ့ကြပါတယ်။ရခိုင်ပြည်ပကနဲ့ပတ်သက်ပြီးတော့သတင်းလိုက်နေကြတဲ့Reuters သတင်းတောက်ကိုဝလုံးနဲ့ကိုကျော်စိုးတို့နှစ်ဦးဩဂုတ်လ3ရက်နေ့က2009နှစ်ချခံလိုက်ရတဲ့ကိစ္စကတော့နိုဘယ်ငြိမ်းချမ်းရေးဆုရှင်ရဲ့ကြံရှိနေတဲ့သူ့ရဲ့နာမည်ကောင်းတဲ့ကြော်ကြားမှုတွေကိုတစစီဖြစ်သွားစေပါတယ်။ကိုဝလုံးနဲ့ကိုကျော်စိုးတို့အမှုကိုတရားရုံးကစစ်ဆေးနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းဒေါ်ဆန်းစုကြည်ကဘာမှဝေဖန်ပြောဆိုမှုတွေမရှိခဲ့ပါဘူး။ကိုဝလုံးတို့ရဲ့အမှုအယူခံရနိုင်မှုဆိုတာကနှစ်နဲ့ချီပြီးတော့ကြာရှည်နိုင်ပါတယ်။သူတို့တွေလွတ်မြောက်ရေးအစိုးဆုံးမျှော်လင့်နိုင်တာတစ်ခုကတော့သမရဦးဝင်းမြင့်ရဲ့လူငင်းချမ်းသာခွင့်ပေးမှုပဲဖြစ်ပါလိမ့်မယ်။သမရဦးဝင်းမြင့်ဟာဒေါ်ဆန်းစုကြည်ရဲ့ယုံကြည်စိတ်ချသူတူလည်းဖြစ်ပါတယ်လို့ The Japan Times သတင်းစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံဆိုင်ရာဖော်ပြချက်နောက်တစ်ခုကတော့ဩဂုတ်လ31ရက်နေ့ထုတ် Asian Correspondent သတင်းမှာပါတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေကစစ်ရေးပြစ်မှုကျူးလွန်မှုတွေဆိုတဲ့ဆောင်းပါးပါပဲ။ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်တွေမှာဖြစ်ပွားနေတဲ့စစ်ပွဲတွေအတွင်းစစ်ရေးဆိုင်ရာပြစ်မှုကျူးလွန်မှုတွေရှိနေနိုင်တယ်လို့လူခွင့်ရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ 45 Rights အဖွဲ့ကပြောပါတယ်ဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်အိုးအိမ်ဆုံးခွာပြီးတော့ထွက်ပြေးနေကြရတဲ့စစ်ဘေးရှောင်ဒုက္ခသည်တွေတသိန်းကျော်လောက်ရှိလိမ့်မယ်လို့ဥရောပကော်မရှင်ကခန့်မှန်းချက်ထုတ်ပြန်ထားပါတယ်ဒီဒုက္ခသည်တွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့ဝိုင်းပြီးတော့ကြိုးပမ်းနေကြတဲ့နိုင်ငံတကာနဲ့ဒေသခံအဖွဲ့အစည်းတွေဟာတားမြစ်ပိတ်ပင်မှုတွေခံနေရပါတယ်အထူးသဖြင့်ကချင်ပြည်နယ်အတွင်းကဒုက္ခသည်တွေအတွက်အစားအစာရေကျန်းမာရေးစောင့်ရှောက်မှုနဲ့နေရာထိုင်ခင်းအကူအညီတွေကိုပေးပြီးတော့မလုပ်တာဟာဒုက္ခသည်တွေကိုပို့ပြီးတော့နှင်နာအောင်မြန်မာစစ်တပ်ကလက်နက်တခုလိုအသုံးချပြီးတော့လှုပ်ဆောင်နေတာဖြစ်တယ်လို့လဲ 45 Rights အဖွဲ့ကထုတ်ပြန်တဲ့အစည်းအဝေးမှာဖော်ပြထားပါတယ်ဒုက္ခသည်တွေကိုအကူအညီပေးမလို့တာဟာနိုင်ငံတကာအလူခွင့်ရေးဥပဒေကိုချိုးဖောက်ရရောက်နေပြီးမြန်မာအစိုးရကဒီလိုမျိုးတားမြစ်မှုတွေလုပ်နေတာဟာလဲအံ့ဩစရာပဲလို့ 45 Rights အဖွဲ့ကဆိုပါတယ်မြန်မာစစ်တပ်ဟာအရက်သူအရက်သားတွေကိုတတ်ဖြတ်မှုမရင်းကျစ်မှုနဲ့ညှဉ်းပန်းနှိပ်စက်မှုတွေလည်းရှိနေပြီးမြန်မာစစ်တပ်ကရောမြန်မာစစ်တပ်နဲ့တိုက်ခိုက်နေကြတဲ့လက်နက်ကိုင်အဖွဲ့အစည်းတွေကရောမင်းမြုပ်မိုင်းနဲ့ကလစ်စစ်သားတွေကိုဆက်ပြီးတော့အုံပြုနေကြတယ်လို့လဲဆိုပါတယ်မြန်မာစစ်တပ်မှာဒီလိုပြစ်မှုကျူးလွန်မှုတွေရှိနေတယ်ဆိုပေမဲ့ကျူးလွန်သူတွေကိုအေးမြူပဲထားတာကလည်းမြန်မာနိုင်ငံမှာအစင်လာလို့ဖြစ်နေတဲ့အကြောင်းမြန်မာစစ်တပ်ဟာဥပဒေရဲ့အထက်မှာရှိတဲ့အဖွဲ့အစည်းတစ်ခုလိုယက်တည်နေတဲ့အကြောင်းဒီလိုအခြေအနေတွေကြောင့်မြန်မာစစ်ဘုတ်ချုပ်တွေကို ICC နိုင်ငံတကာပြစ်မှုခုံရုံးမှာစုံစမ်းစစ်ဆေးပြီးတော့အေးအယူဖို့လဲသူတို့ဘက်ကတောင်းဆိုသွားမယ်လို့45 Rights အဖွဲ့ကပြောဆိုတဲ့အကြောင်း Asian Correspondent သတင်းမှာဖော်ပြထားပါတယ
်။ Fresh ပါခင်ဗျာ။မြန်မာပြည်သက်တွေကြိုက်တွေ့ကြတဲ့လူမှုကွန်ရက်တစ်ခုဖြစ်တဲ့ Facebook ဆာမျက်နှာပေါ်ကနေပြီးတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တမရကာဂွေဦးစီးချုပ်ယုံနဲ့တခြားစစ်တပ်နဲ့နယ်တဲ့အကောင့်တွေကိုဖယ်ရှားလိုက်တာကြောင့်မလို့လူမှုကွန်ရက်သုံးဆွဲတဲ့မြန်မာတွေကြားမှာကန့်ကွက်သူတွေထောက်ခံသူတွေနဲ့အတော်လေးကိုပွဲစီခဲ့ပါတယ်။ တစ်ဖက်မှာတော့ Facebook စာ VK ဆိုတဲ့ Russia ခြေဆိုင်လူမှုကွန်ရက်ကိုတုံးဖို့လှုံ့ဆော်မှုတွေလည်းရှိလာပါတယ်။ဒါကြောင့်မလို့ Facebook ရဲ့အခုလိုရေးယူမှုမျိုးဟာတကယ်ပဲသူတို့ခေါ် Community Standards ခေါ်ရဲ့သူတို့ရဲ့စံနဲ့ရောညီရဲ့လား။အခုလိုပိတ်ပင်တာကြောင့်လွတ်လပ်စွာပြောဆိုခွင့်ပေါ်တက်ရောက်သွားနိုင်သလား။တစ်ဖက်မှာ VK လူမှုကွန်ရက်ကရောတကယ်ပဲလွတ်လပ်ရဲ့လား။ဒီအကြောင်းကိုလာမယ့်အင်္ဂါနေ့ညတဲ့လီလိုက်အစီအစဉ်မှာဆွေးနွေးပါမယ်။ပါဝင်စနစ်မိမြလူရဲ့သရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ကို့ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923823554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်စနစ်မိမြကြမဲ့သရရှိတွေကိုကျေးဇူးပါတယ်ခင်ဗျာ။
ဒီကနေ့အင်္ဂါနေ့ည view ရဲ့တိုင်းလေလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒလလတန်ပို့ချမှာဖြစ်ပါတယ
်ဒီကနေ့အတွက်တင်ပြမယ့် idiom အသုံးကတော့
not bat an eyelash
ဖြစ်ပါတယ်စာလုံးပေါင်းကN-O-T, not, မဟုတ်တော့ B-A-T, bat ကဒီနေရာမှာကြိယာဖြစ်သုံးထားပြီးခတ်တာကိုဆိုလိုပါတယ်။ E-Y-E-I-L-A-S-H, eyelash ကတော့မျက်တောင်ဖြစ်ပါတယ်။ဒါကြောင့်မလို့ကမ္ဘာတစ်ခုလုံးရဲ့လုံကအသေးပဲကတော့မျက်တောင်ကိုမခတ်တဲ့သဘောပါ။ကျမတို့မြန်မာမှာလည်းမျက်တောင်တောင်မခတ်ဘူးဆိုတဲ့အသုံးရှိတာတော်ရရှိများသိပြီးဖြစ်ပါလိမ့်မယ်။ဒါကြောင့် not bat an eyelash ရဲ့ idiom အသေးပဲကတော့တခုခုဆိုးရတဲ့ဖြစ်ရနဲ့ကြုံတွေ့နေရတော့မှခအေးအေးပဲဘယ်လို့မှပြန်ပြီးမတုံ့ပြန်ဘူးအံအားလည်းမသင့်စိတ်လည်းမဆိုးဝင်းနေမှုစတဲ့ခံစားချက်တွေကိုမပြတဲ့သဘောဖြစ်ပါတယ်တနည်းတော့ဘာမှမဖြစ်သလိုနေတဲ့သဘောပေါ့ရှင်ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြကြရအောင
် Her father did not bat an eyelash when his daughter told him she's getting married.
သူသမီးကသူအိမ်တောင်ပြုတော့မယ်လို့သူ့ဖေကိုပြောတော့သူ့ဖေကဘယ်လို့မှစိတ်လို့ရှာမှုမပြခဲ့ဘူးဘာမှမဖြစ်တယ်လို့ပဲလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် Her father did not bat an eyelash when his daughter told him she's getting married
အာတင်စရာစိတ်ထိခိုက်စရာဖြစ်ပြီးမယ်လို့လေဘာမှမဖြစ်တယ်လို့ပဲတုံ့ပြန်နေဆိုရင်ဘယ်လိုပြောမလဲ
Not bat an eyelash
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စနဲ့တွေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။တော်လနာတန်တင်ဆက်တဲ့အင်္ဂလိပ်သင်ခန်းစာအပြီးခုတခါတော့စီဝါရေးကဏ္ဍအလှည့်ရောက်လာပါပြီ။စီဝါရေးလုပ်ငန်းရှင်တွေနဲ့နေပြည်တော်မှာဩဂုတ်လ29ရက်ကပြုလုပ်တဲ့တွေ့ဆုံပွဲအတွင်းမြန်မာနိုင်ငံစီဝါရေးဖွံ့ဖြိုးတိုးတက်ရေးဆိုင်တဲ့ကိစ္စရပ်အများအပြားကိုနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအကျယ်တဝင့်တင်ပြဆွေးနွေးသွားပါတယ်။အဲ့ဒီအစီအစဉ်ဟာဘယ်လောက်အထိရေးပါတယ်လဲဘယ်လိုအခန်းကဏ္ဍကနေဥဆောင်မှုပေးသွားမလဲဆိုတာတွေကိုနိုင်ငံရေးစီဝါရေးသူတွေသည်ဒေါက်တာတင်မောင်တန်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းမှရဲ့စီဝါရေးကဏ္ဍမှာကိုဇော်ဝင်းလိုင်တင်ပြထားပါတယ
်ဒီမှာငါအနေနဲ့ကဘာနဲ့ရင်ပေါင်တန်းနိုင်ရေးအတွက်ကနေ့အချိန်မှာစီးပွားရေးအင်အားတောင့်တင်းအောင်လှုပ်ဆောင်ဖို့လိုအပ်နေတာကြောင့်မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်တွေကလည်းတိုင်းပြည်စီးပွားဖွံ့ဖြိုးတိုးတက်ရေးအတွက်ဝိုင်းဝန်းကူညီလှုပ်ဆောင်ပေးကြဖို့ဩဂုတ်လ29ရက်နေ့ကနေပြည်တော်မှာရှာရှာပါပါပြုလုပ်တဲ့ပုဂ္ဂလိကလုပ်ငန်းရှင်များနဲ့တွေ့ဆုံပွဲအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတိုက်တွန်းပြောကြားသွားခဲ့တာပါ။
အဲ့တော့ကျမတို့အားလုံးကနေပြီးတော့ဘယ်လိုကူညီရမလဲဆိုတော့ပို့ပြီးတော့ရှင်းရှင်းလင်းလင်းသိနိုင်အောင်လို့အခုကျမတို့ကနေပြီးတော့မြန်မာ Sustainable Development Plan ပေါ့နော်အဲ့ဒီဟာကိုကျမတို့အခုဟိုပြုစုပြပါပြီမြန်မာ Sustainable Development Plan ဆိုတော့ရေရှိတည်တံ့ခိုင်မြဲရေဟန်ရဲ့ညီတော်ဖွံ့ဖြိုးတိုးတက်မှုစီမံချက်အဲ့ဒါ2018ကနေပြီးတော့2030အထိဆိုပြီးတော့ကျမတို့ဖွင့်ထားပါတယ်အဲ့ဒီဟိုစီမံကိန်းခါကျမတို့နိုင်ငံတနိုင်ငံလုံးရေရှိဖွံ့ဖြိုးတိုးတက်ဖို့ဟန်ချက်ညီညီတိုးတက်နိုင်မှုဖြစ်ပါတယ်အဖက်ဖက်ကနေပြီးတော့တိုးတက်ဖို့နောက်ကျမတို့နိုင်ငံရဲ့လိုအပ်ချက်တွေဟာဘာတွေကဘယ်ဟာကိုဦးစားပေးရမလဲဆိုတော့ဒါတွေအားလုံးကိုမြန်မာ Sustainable Development Plan အနေပြီးတော့ကြည့်ပြီးတော့အားလုံးဝိုင်းပြီးတော့ကူညီနိုင်အောင်လို့ဝိုင်းပြီးတော့ပံ့ပိုးနိုင်အောင်လို့ချမှတ်လိုက်တဲ့စီမံကိန်းဖြစ်ပါတယ်ဒီစီမံကိန်းဟာလည်းမကြမီအများ အကောင့်ထဲပို့ဖို့စပြီးတော့ဆောင်ရွက်မှာဖြစ်ပါတယ
်လက်ရှိ NLD အစိုးရကအကောင့်ထဲပို့ဖို့စီစဉ်နေတဲ့မြန်မာ Sustainable Development Plan ရေရှည်တည်တံ့ခန့်မြဲ၍ဟန်ချက်ညီသောဖွံ့ဖြိုးတိုးတက်မှုစီမံချက်ဟာအရင်သမရဦးသိန်းစိန်အစိုးရလက်ထက်ကအကောင့်ထဲပို့ခဲ့ပြီးအောင်မြင်မှုမရခဲ့တဲ့စီမံကိန်းတစ်ခုနဲ့အလားတူတူနေတဲ့အတွက်အဲ့ဒီအတွေ့အကြုံကိုသင်ခန်းစာယူသင့်တယ်လို့မြန်မာနိုင်ငံရေးစီးပွားရေးအခြေအနေတွေကိုလေ့လာသုံးသပ်နေတဲ့ဒေါက်တာတင်မောင်တန်းကပြောပါတယ
်ဒီဘုရားကျွန်တော်အခုအစိုးရကလုပ်တဲ့ဒီ MSTP ပေါ့နော်ပြီးတော့ရင်းစိုးရကလုပ်တဲ့ Framework for Economic and Social Reform ပေါ့နော်အဲ့ဒီနှစ်ခုစလုံးကတော့လက်ရှိရှိနေတဲ့ဌာနတွေနဲ့ပြန်လည်ညီနိုင်ပြီးတော့လုပ်တဲ့ခါးလေးစားတယ်ပေါ့လေစားတဲ့ခါကျတော့ဒီကျွန်တော်တို့နှစ်ခုစလုံးရဲ့လုပ်ပုံတိုင်းတော့ structure based ဖြစ်နေလက်ရှိဝင်ကြီးဌာနတွေကိုအခြေခံရတာဖြစ်နေတယ်မဟာဗျူဟာတစ်ခုလုံးကိုအရင်စဉ်းစားပြီးမှဆက်ပေါ်လာတာဟုတ်ရလားဆိုတာကျွန်တော်သံမြရရှိရတာအရင်ဆိုရအခုဆိုရပေါ့ဒါပေမဲ့အဲ့ဒီတည်းမှာလက်ရှိအဆိုရကသွားကျင်တဲ့လမ်းကြောင်းနဲ့ဆက်ဆက်တဲ့ကျွန်တော်တို့လူဝါဒနဲ့မဟာဗျူဟာမူဝါဒနဲ့လုပ်ငန်းရှင်ပေါ့နော်ဘယ်သူကလုပ်တယ်ဆိုတဲ့ဟာတွေတော့တတ်မှတ်ချက်တွေလည်းပါတယ်ပေါ့ပါတယ်ဆိုတော့များတော့များနေတယ်လက်ရှိ institution စောင့်ဆောင်ကြီးပေါ့နော်လက်ရှိဖွဲ့စည်းရေးစောင့်ဆောင်ကြီးအရာအကောက်တဲ့ပေါ်နိုင်ပါမလားဆိုတဲ့ပြဿနာတော့ရှိနေတယ်ဖြစ်နေဒါကအရင်ဆိုရတဲ့တုန်းကလည်းဒီပြဿနာရှိရလို့ဖြစ်နေအဓိကပါလဲဆိုရင်အနည်းငယ်နှစ်ခုရှိတယ်အရင်ဆိုရဖြစ်ခဲ့တယ်ပြည်စဲဌာနတွေရဲ့ဖွဲ့စည်းတိစောက်ပုံတွေမှာပြန်ပိတ်ပြီးသွားတယ်အဲ့ဒါကမအောင်မြင်ခြင်းရဲ့အကြောင်းတစ်ကြောင်းဖြစ်တယ်ဘတ်ဂျက်စနစ်ကြီးကိုတိုင်းကလည်းပြည်စဲဌာနတွေရဲ့ဖွဲ့စည်းပုံပေါ်မှာအခြေခံပြီးဘတ်ဂျက်ကိုချတယ်အဲ့ဒါကလည်းမအောင်မြင်ခြင်းရဲ့အကြောင်းရင်းကြီးတစ်ကြောင်းဖြစ်တယ်ဒါကြောင့်မို့အဲ့ဒီစိန်ခေါ်ချက်တွေကိုဘယ်လိုကိုင်တွေ့မလဲဆိုတာအဓိကကြားတယ်လို့ပြောချင်တာ
ပါ။အနေရီကအကောင့်ထဲပေါ်မဲ့ဒီဖွံ့ဖြိုးမှုစီမံချက်ဟာလက်ရှိတည်ဆဲဌာနတွေအပေါ်အခြေခံထားတဲ့အပြင်ဘတ်ဂျက်စနစ်ကလည်းအဲ့ဒီဌာနဆိုင်ရာအသီးသီးအပေါ်ပြန်လည်အခြေခံထားတာကြောင့်စစ်မှန်တဲ့အောင်မြင်မှုရဖို့အဲ့ဒီအချက်တွေကိုပြင်နိုင်မှဖြစ်မယ်ဆိုတာကိုလည်းဒေါက်တာတမောင်တန်းကထောက်ပြပါတယ
်။စပီပြဿနာကိုချင်းတက်တဲ့အခါမှာစပီဒီကျွန်တော်တို့လူပေါင်းတွေကိုရေးဆွဲတဲ့အခါမှာကဌာနဆိုင်ရာအခြေခံကနေရေးဆွဲရတာဖြစ်တာရှိတဲ့ဌာနတွေကိုဖြစ်လာတယ်။ဘတ်ဂျက်စနစ်ကလည်းအဲ့ဒီလိုပဲဖြစ်နေတယ်။မာဒီတစ်ချက်ကတော့တော့ project ကြလို့ကျွန်တော်ပြောနေတာ။ဘတ်ဂျက်စနစ်ကဘာလို့ဖြစ်နေလဲဆိုရင်ဥမာဘတ်ဂျက်ကိုကျွန်တော်ဖွဲလိုက်တယ်။အာလောင်စားစုကြည့်ပြောတဲ့အထက်မှာပါတဲ့အကြောင်းပေါ်လေယာဆိုင်ကျိုးဆိုလေယာဆိုင်ကျိုးချာလာချာလေယာဆိုင်ကျိုးရဲ့တစ်ခါထပ်ပြီးတော့အဲ့ဒီဘတ်ဂျက်ကိုသူ့ရဲ့အောက်မှာရှိတဲ့ဌာနတွေကိုပြန်ခွဲတယ်။အဲ့ဒီဌာနတွေကနေတစ်ခါဥမာအချင်းစာပြေးဌာနကိုရောက်မှဆိုစာပြေးဌာနကနေမှတခါမြို့နယ် A မြို့နယ် B ပေါ့ဒါရှိတဲ့သတ်မှတ်ချက်ရခပြန်ပြီးခွဲတယ်ခွဲတဲ့အောက်မှာရောက်လာတဲ့မြို့နယ်အဆင့်ကိုရောက်လာတဲ့လက်တွေ့မှာကြတော့သူကဘတ်ဂျက်ကောင်းစင်နေနဲ့ရောက်လာတယ်အဲ့ဒီတော့ five budget ဒီ design တစ်ခုလုံးကအရည်သွေးမြင့်ပင်ကြီးကိုလုပ်မယ်ဆိုတော့ကျွန်တော်တို့ကပြပုတ်မှုကိုအားပေးရမယ်ဒါကြောင့်မို့ quality ကိုတက်အောင်လုပ်ရမယ်ဒါမှ copy ကိုဖြစ်အောင်လုပ်မယ်ဆိုတဲ့အခြေခံပုံကနေ budget ကိုဖွဲ့စည်းထားတာမဟုတ်ဘူးဒီဈေးဌာနတွေဖွဲ့စည်းပုံပေါ်ကနေဘတ်ဂျက်ကိုပြဖော်ကြည့်ထားတာဖြစ်နေတယ်။အဲ့ဒါကြီးကိုထိမ့်သိမ့်မှုဖြတ်ဖြစ်နေတယ်။အဲ့တော့ခုလုပ်နေတဲ့ MSTP ကအဲ့ဒီကနေမှလက်ရှိလုပ်ချင်တာကိုအကောင့်ထဲပို့ဖို့ဆိုတဲ့ဟာကိုလက်ရှိရှိနေတဲ့ဘတ်ဂျက်စနစ်ကနေဘယ်လိုကူးပြောင်းမလဲ။အဲ့ဒါအစိန်ခေါ်ချက်ဖြစ်တယ
်။တခြားအရေးကြီးတဲ့အချက်တစ်ခုကတော့ဒီစီမံကိန်းကိုဥဆောင်မဲ့သူရဲ့အခန့်ကဏ္ဍဖြစ်တယ်လို့ဆိုပါတယ်
။သူတစ်ဖြစ်ဥဆောင်မဲ့ကိုဆောင်ကဒုတိယဝန်ကြီးနေထားနေဥဆောင်ရမှာဆိုတော့အဲ့ဒါလေးကိုလိုက်ကိုဟာစီကောချက်တစ်ခုချက်လိမ့်မယ်လို့ကျွန်တော်ထင်တယ်။နော်ဒါကဟိုကျွန်တော်တို့အလေးနဲ့ခြားစဉ်းစားမယ်အဖိုင်းပေါ့နော်။အရင်အစိုးရလက်ထက်မှာတမရယုံဝင်ကြီးတွေကဥဆောင်ပြီးတော့လောက်တာတော့ပါပဲ။အဲပုဗ္ဗနေနေပြောရလို့ရှိရင်ဝင်ကြီးတစ်ပါးကကျွန်တော်ကိုပြောဘူးတယ်။ခင်ဗျားတို့ကခင်ဗျားအဲ့ဒီဒီတမရယုံဝင်ကြီးခြားတာတွေကပြောတာပြောတာတစ်ပိုင်းနဲ့ကျွန်တော်ကကျွန်တော်လုပ်နေတဲ့စီစဉ်နေတဲ့ရှိပြီးသားမလို့အဲ့ဒီစီစဉ်နေပဲသွားလာ။ဆိုတဲ့သဘောမျိုးပြောမှုတယ်အဲ့ဒီပြဿနာကြီးလက်ရှိအစိုးရမှာလည်းလာပြီးကြိုးဝါနိုင်တယ်အဲ့ဒါကိုဘယ်လိုကိုင်ကြွယ်မလဲဆိုတာကလည်းအဓိကစိန်ခေါ်ချက်ဖြစ်နေတယ်လို့ကျွန်တော်ထင်တယ
်အဓိကကြတဲ့အဲ့ဒီအခြေခံအချက်တွေကိုပြင်ဆင်ပြီးချင်းကပ်ပုံတွေမပြောင်းလဲနိုင်ရင်တော့စနစ်ဟောင်းနဲ့ပြန်ရောက်သွားနိုင်တယ်လို့ဒေါက်တာတင်မောင်တန်းကသတိပေးပါတယ
်အဲဒါမို့လူဝါဒပြဌာန်းသတ်မှတ်ချက်များပြုရင်ပြောင်းလဲရေး regulatory reform လို့အင်္ဂလိပ်လိုပြောမယ်ဘူချုပ်ကိုင်မှုရှော့ချရေး decentralization အဲ့ဒီ၃ခုနဲ့အညီရေးထားတဲ့ MSCD မှာရေးထားတဲ့ action plan တွေပါတွေကိုကြောင်းဖို့လုပ်ဖို့လိုအပ်တယ်။အဲ့ဒီနေရာမှာပြဌာန်းသတ်မှတ်ချက်များပြုရင်ကြောင်းလဲရေးကကျွန်တော်တို့ကြားတော့မကြားရဘူးဖြစ်နေတယ်။ဘိုးချုပ်ကသူဖြစ်လျှော်ရင်ကြားတော့မကြားရဘူးဖြစ်နေတယ်။ဒါကြောင့်မို့ကြောင်းကျင်တာတွေကိုဘယ်လိုပဲကြောင်းကြောင်း
စနစ်အဟောင်းကြီးရဲ့ဝင်သွားပြီးကြောင်းရင်တဲ့သူကိုလိုက်ကစနစ်အဟောင်းကြီးရဲ့တားဟောင်းကြီးဖြစ်သွားနိုင်တယ
်။ပြောင်းလဲမှုကိုဖော်ဆောင်မယ်ဆိုတဲ့ကြွေးကြော်ချက်နဲ့ရွေးကောက်ပွဲမှာအနိုင်ရလာတဲ့ NLD အစိုးရဟာ2008ဖွဲ့စည်းပုံအရတမရတော်သားကိုယ်စားလှယ်တွေကလွတ်တော်အတွင်း25ရာခိုင်နှုန်းယူထားတာနဲ့ပြင်ပမှာလည်းအရေးပါတဲ့အခန့်ကဏ္ဍကိုယူထားပြီးအစိုးရရဲ့ပြောင်းလဲရေးအစီအစဉ်တွေကိုအတိုက်ခံပြုရပ်တည်နေတာကြောင့်ပြုပြင်ပြောင်းလဲမှုတွေအောင်မြင်သင့်သလောက်မအောင်မြင်ဘူးဖြစ်နေတယ်ဆိုတဲ့ပြောဆိုမှုတွေရှိနေပါတယ်။တစ်ဖက်မှာလည်းဘလို့ပဲအခက်အခဲတွေရှိနေစေဦးတော့ကိုယ့်ပါတီအတွင်းကိုယ့်အစိုးရအဖွဲ့အတွင်းမှာအရေးချင်းရှိတဲ့သူတွေကိုထိုက်တန်စွာခန့်အားတာဝန်ပေးမယ်ဆိုရင်တချို့ကိစ္စတွေမှာလက်ရှိအခြေအနေနဲ့ပိုပြီးအောင်မြင်နိုင်တယ်ဆိုတဲ့ထောက်ပြပြောဆိုမှုတွေလည်းရှိနေပြန်တာပါ။လာမယ့်အပတ်မှာတော့ဒေါက်ဆန်းစုကြည်ပြောသွားတဲ့အထက်ကတခြားဖွံ့ဖြိုးရေးအစီအစဉ်တွေကိုကောက်နှုတ်တင်ပြပေးသွားပါမယ်ခင်ဗျာ။
ကိုဇော်ဝင်းနိုင်ရဲ့စီဝါရေးကဏ္ဍပြီးအခုတခါတော့သုဒ္ဓဆောင်လင်းအမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ဒီတစ်ပတ်မှာတော့အမေရိကန်ပြည်ထောင်စုမှာပထမဆုံးပြဋ္ဌာန်းခဲ့တဲ့ခလေးလူသားဆိုင်ရာဥပဒေအလို့သမားနေ့အကြောင်းနဲ့အလို့သမားတွေရဲ့ခံစား권အကြောင်းစတာတွေကိုကိုအောင်ကစူးစီးထားပါတယ်
ဆက်ကြမာလာရဲ့ပထမဆုံးတနင်္လာနေ့ဟာအမေရိကန်အလုပ်သမားနေ့ဖြစ်တာကြောင့်အမေရိကန်ပြည်ထောင်စုမှာအလုပ်သမားအခွင့်အရေးဘယ်လိုစပြီးတော့ရရှိလာခဲ့လဲဆိုတဲ့အကြောင်းကိုပြောပြပေးအောင်လားနန်းလောင်ရေဒီကလေးလုပ်သားဥပဒေအကြောင်းနဲ့ဆက်လိုက်ရအောင်ပ
ါကောင်းပါပြီကွန်အောင်စက်တင်ဘာလ3ရက်နေ့1916ခုနှစ်တုန်းကအမေရိကန်ပြည်ထောင်စုလွှတ်တော်ကနေပြီးလုပ်ငန်း권တွေအတွင်းကလေးငယ်ရဲ့အခွင့်အရေးကိုကာကွယ်ပေးနိုင်ဖို့ဆိုပြီးတော့ပထမဆုံးပြည်ထောင်စုဥပဒေတရက်ကိုပြဋ္ဌာန်းခဲ့ပါတယ်ဒါဟာကလေးလုပ်သားအလွန်အကျွံသုံးဆွဲနေရတွေကိုရပ်ပစ်ဖို့ရာစုနှစ်နဲ့ချီလှုပ်ရှားဆောင်ရွက်သူတွေရဲ့အောင်မြင်မှုလည်းဖြစ်ပါတယ်။အသက်16နှစ်အောက်ကလေးတွေဟာအထက်ချုပ်ဆက်ယုံမိုင်းနဲ့တခြားဆက်ယုံတွေမှာလှုပ်ခါလှစာနေနေနဲ့နိုင်ပေါင်းအတော်ကြောင်အလုပ်လုပ်ကြရတာပါ
။ဒါမှမဟုတ်1918ခုနှစ်မှာအမေရိကန်တရားရုံးချုပ်ကလွတ်တော်ဟာသူ့ရဲ့လုပ်ပိုင်권ကိုကျော်လွှင့်ပြီးစီးပွားရေးဆိုင်ရာကိစ္စရပ်တည်မှာပါပါဝင်ဆောင်ရွက်နေတယ်ဆိုပြီးတော့အဲ့ဒီကလေးလုပ်သားဆိုင်ရာဥပဒေကိုပြင်ပြတ်ခဲ့ပါတယ်။1939နှစ်တွင်မတိုင်ခင်မှာဒီဥပဒေကိုပြဋ္ဌာန်းနိုင်ဖို့လွှတ်တော်ဟာနှစ်ကြိမ်ကြိုးစားခဲ့ပေမယ့်မအောင်မြင်ခဲ့ပါဘူး Rhode Island တက္ကသိုလ်အလို့သမားရေးရာသုတေသနဌာနက Scott Morline ကတော့ပထမဆုံးအကြိမ်ပြဋ္ဌာန်းခဲ့တဲ့ဒီဥပဒေဟာဆောင်ရွက်ပုံမှန်သာရှိပြီးတော့တကယ်တမ်းဒီဥပဒေကိုအကောင့်တွေဖော်ဆောင်ရွက်တာမျိုးမရှိဘူးလို့ပြောပါတယ်
1938ခုနှစ်အရောက်မှာတော့လွှတ်တော်ကနေအခြေခံအလို့သမားအခွင့်အရေးနဲ့ပတ်သက်တဲ့ဥပဒေတရက်ကိုပြဋ္ဌာန်းခဲ့ပြီးနိုင်ငံတွင်းအနိုင်ဆုံးလို့အခတရက်တာအလုတ်လုတ်ချင်းစရာတွေကိုတတ်မှတ်နိုင်ခဲ့တဲ့အပြင်ဒီဥပဒေကိုအကောင့်တွေဖော်ဖို့အတားအဆီးဖြစ်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအချက်တွေအားလုံးကိုလည်းဖယ်ရှားပစ်နိုင်ခဲ့ပါတယ်ကွန်အောင်ကြီ
းဟုတ်ပါတယ်ဗျာအကောင့်ဘက်ကိုတစင်ပြီးတစင်ပို့တိုးပြီးတော့လုံမှသာပြုပြင်ပြောင်းလဲရေးအစစ်မှန်လို့ဆိုရမှာပေါ့အခုတခါဒီတရက်အလုတ်လုတ်ချင်း၈နာရီတတ်မှတ်ပေးတဲ့ဥပဒေအကြောင်းကိုဆက်တင်ပြပေးရစီ1916ခုနှစ်စက်တင်ဘာလ3ရက်နေ့မှာအမေရိကန်လွှတ်တော်ကနေအဘရမ်ဆန်ဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်ဒီဥပဒေအရမီးအထောက်လန်ဆောက်လုပ်တဲ့အလုပ်သမားတွေအပါအဝင်အလုပ်သမားအလုံးဟာတရက်ကို၈နာရီသာအလုပ်လုပ်ရတော့မှာပါအင်အားကောင်းတဲ့မီးအထောက်လုပ်သားတမကကနေမီးအထောက်လုပ်ငန်းတစ်ခုလုံးနှိပါပေါ်တက်ရောက်မှုရှိနေတဲ့ဒီဥပဒေပြဋ္ဌာန်းပေးဖို့လာပေါင်းတော်ကြာစီရင်လို့ရှာခဲ့ကြတာပါတရက်ကို၁၂နာရီနဲ့၁၅နာရီကြာအလုပ်လုပ်ကြရတာကြောင့်လုပ်ငန်းဝင်မတော်တဆမှုတွေပိုးပြီးတော့ဖြစ်ပွားလာနိုင်ပြီးတော့တနေ့တာအစိုးမှအလုပ်သမားတွေကအလွန်ပင်ပန်းကြတယ်လို့အလုပ်သမားသမဂ္ဂကပြောပါတယ်
။မြေထာလန်လုပ်သားသမဂ္ဂတွေကနေတနိုင်ကလုံးမှာဆန္ဒပြမယ်လို့ချင်းချောက်ပြောဆိုပြီးမှနောက်ဆုံးမှာလွှတ်တော်ကဒီဥပဒေကိုအတည်ပြုပေးလိုက်တာပါ။အဲ့ဒီနောက်အခြားအလုပ်သမားသမဂ္ဂတွေကလည်းပါဝင်လာပြီးတဲ့နောက်မှာအဘရမ်ဆန်ဥပဒေအရတရက်ကိုအလုပ်ချင်း၈နာရီတပတ်ကိုအလုပ်လုပ်ရ၅ရက်သတ်မှတ်ပြီးစစ်စစ်ညှိနှိုင်းခဲ့ကြပါတယ်။
စက်တင်ဘာလ3ရက်နေ့ဟာအမေရိကန်ပြည်အောင်စုမှာအလုပ်သမားနေ့ဖြစ်ပါတယ်အလုပ်သမားတွေကိုဂုဏ်ပြုပြီးနိုင်ငံတော်အားလိုက်ရဲ့ဖြစ်သတ်မှတ်ထားတာကြောင့်အဲ့ဒီနေ့မှာလူတော်တော်များများအလုပ်ကနေအနားယူအပန်းဖြေကြပါတယ်1882ခုနှစ်စက်တင်ဘာလ4ရက်နေ့မှာစတင်ပြီးတော့အားလိုက်ရဲ့ဖြစ်သတ်မှတ်ခဲ့တာပါ
ဒီအစီအစဉ်ကိုနယူးယောက်မြို့အလုပ်သမားကောင်းဆောင်ပီတာမက်ဂွိုင်ယာကနေစတင်ခဲ့တယ်လို့ဆိုပါတယ်ကုန်သွယ်ရေးနဲ့အလုပ်သမားတမကတွေရဲ့စူးစီးညီညွတ်မှုကိုပြသတဲ့အနေနဲ့နယူးယောက်ကတမကတွေအားလုံးပရိတ်လမ်းလျှောက်ချီတက်ပွဲအတွင်းအားလုံးပါဝင်ကြဖို့ကိုသူကတိုက်တွန်းခဲ့တာပါအဲ့ဒီလိုကြီးမားတဲ့စီတန်းလမ်းလျှောက်ပွဲကြီးဟာနောက်ပိုင်းမှာနယူးယောက်မြို့ရဲ့အစဉ်အလာတစ်ခုဖြစ်လာခဲ့ပြီးတခြားမြို့တွေမှာလည်းအလားတူလမ်းလျှောက်ချီတက်ပွဲတွေကျင်းပလာပါတယ
်အဲ့ဒီနောက်12နှစ်ကြာ1894ခုနှစ်အရောက်မှာအမေရိကန်ဆိုရကစက်တင်ဘာလရဲ့ပထမဆုံးတနင်္လာနေ့ကိုနိုင်ငံတော်အားလိုက်ရဲ့အလုပ်သမားနေ့အဖြစ်သတ်မှတ်ပေးခဲ့ပါတယ်သတင်းပတ်ကုံရက်နဲ့ပေါင်းပြီးရက်ရှိအားလည်းရဲ့၃ရက်ဟာဒီနွေရသည့်အပျော်ခီးသွားရသည့်ကုံဆုံးတဲ့အချိန်လေးဖြစ်တယ်လို့အလုံးကလက်ခံထားတာပါ ဒီအချိန်ဟာကျောင်းတွေပြန်စဖွင့်ခြင်းလည်းဖြစ်ပါတယ်အခုလိုနှစ်တင်တဲ့ချီအလုပ်သမားတွေအတွက်အခွင့်အရေးတွေရရှိအောင်ဆောင်ရွက်ခဲ့ကြတာကြောင့်အခုဆိုရင်အမေရိကန်အလုပ်သမားတွေအနေနဲ့အကျိုးခံစား권တွေရရှိနေတာပါအိန္ဒိယနာပြည်နယ်ဖိုအင်းမြို့ကမော်တကားပစ္စည်းထုတ်လုပ်တဲ့ဆက်ယုံမှာအလုပ်လုပ်နေတဲ့မက်ဆီစီမင်းကတော့အခုလိုသူ့ရဲ့အတွေ့အကြုံကိုရှင်းပြပါတယ
်ဒီမှာလုပ်တဲ့အလုပ်ကမော်တမဲတဲ့သူကစားကုန်ကြီးရဲ့နာမည်နော်မော်တမဲတဲ့ဆိုတာကနေဒါကနေပြီးတော့လာဒီတဲ့ဆက်ယုံမို့အလုပ်သမားအခွင့်အရေးနဲ့ပတ်သက်ပြီးတော့ကျမတို့တော်တော်များများရတယ်လို့ပြောလို့ရတယ်။ဥပမာဖြစ် medical insurance ပေါ့နော်။ကျမရေးဖိနေဖိနေပတ်သက်တဲ့ဟာတွေသူတို့ကဘာလို့ပြတာတော်တော်လေးကောင်းပါတယ်လို့ပြောလို့ရတယ်။ဘာလို့လဲဆိုတော့ကျမစီကံသွားတဲ့အချိန်မှာကိုပေး25ဒေါ်လာလောက်ဆက်ပေးရတယ်လေ။အရင်တော့ငါစက်ရုံဆိုရင်တော့ပေးရတာပုံများတယ်ပြောအဲ့လိုမျိုးပေါ့
။လုပ်ငန်းဝင်မှာကြတော့လောအားကဒီတနာယီကိုဘယ်လောက်ရပါလဲ။နောက်တစ်ခုကအဲ့ဒီရတဲ့နှုံးကအိန္ဒိယနာဒီ4 in လို့မြို့မှာဆိုလို့ရှိရင်ဒီရတဲ့နှုံးကအဆင်ပြေရဲ့လား
။အော်ကျွန်မခုလုံးနေတဲ့စိတ်ယုံကသူကတနင်္ဂနွေကို15ချက်69ပြားနေစားတယ်။ဟုတ်ကဲ့။ဟိုအရင်တော့ကတော့39ပြားနေစားတယ်။ခုက69ပြားဖြစ်သွားတယ်။သူစိတ်တက်လာရောနော်ပြောရမယ်ဆိုရင်တကယ်လို့ကျွန်မတို့အလုပ်စားဝင်ပြီး3လကြာလို့ရှိရင်သူကတစ်ချက်ထပ်တိုးတယ်။6လကြာလို့ရှိရင်ပြား30နဲ့အထက်ထပ်တိုးတယ်။အဲ့တော့မတ်တနည်းပြည့်တယ်ဆိုရင်တရားထပ်တူပြီးတယ်။ဟုတ်ဘူးပြောမယ်ကျွန်တော်တို့ပေးတဲ့လဆာတော့ဖိုးဝေးမှာနေထိုင်မှုအတွက်ကတော့အဆင်ပြေပါတယ်။ဘာလို့လဲဆိုတော့ဖိုးဝေးကအလောက်ထိဟိုနေထိုင်စားမှုကအလောက်မကုန်ဘူးလေစိတ်ကမြို့ကြီးတို့တော့မကုန်တဲ့အတွက်ကြောင့်မလို့သူကတော့အဆင်ပြေကြပါတယ
်။ခုနပြောပြောသွားတာဒီ15ချက်ဆိုတာဒီမှာတော့အလွယ်တကူပြောတာပေါ့လေ။အမှန်တော့15ဒေါ်လာကိုဆိုလိုတာပေါ့နော်။ဆိုတော့နောက်တစ်ခုကပေါ့ဒီလိုမျိုးပုံမှန်လာကြတယ်ခုနလိုကျမ်းမာရေးအမဂန်နေရနေတဲ့အပြင်မှာနောက်ထပ်ဒီတစ်နှစ်ကိုအားလိုက်ရကောဘယ်လောက်ရပါလဲ
ဟောလီဒေးကျတော့ကျမတို့တစ်နှစ်ကို10ရက်နဲ့အထက်တော့ရတယ်17ရက်လား12ရက်လားကျမတိကျမသိဘူးဖြစ်နေပြီလို့ရှိရင်ကျမတို့ဟောလီဒေးကိုတစ်နှစ်ကနေ9နှစ်အတွင်းမှာနှစ်ပတ်ရတယ်ပတ်စနယ်ထိုင်းကျတော့48နိုင်ပြီးထားတယ်တစ်နှစ်ကိုတကယ်လို့ညကျမတို့ကနေထိုင်မကောင်းဖြစ်ခဲ့မယ်ဆိုရင်ဆရာဝန်စီကိုအရင်သွားရပါတယ်ဆရာဝန်စီကလက်မှတ်နဲ့ကျမတို့ကHR ပေါ့နော် human resource ကိုပို့ရပါတယ်ပို့ပြီးလို့ရှိရင်သူတို့ကကျမတို့ရဲ့ကျမရဲ့အတွက်ကိုဘယ်လိုကြည့်ပေးသွားလဲဆိုတော့ကျမတို့ရဲ့ personal time ကိုသူကအရင်နှုတ်သွားပေးပါတယ်တကယ်လို့ကျမတို့က personal time ကိုမတုံးချင်ဘူးဘူးပတ်စံလို့ချင်တယ်ဆိုရင်ကျမတို့ရဲ့ vacation ကိုထည့်သုံးသွားလို့ရပါတယ် vacation ထည့်လိုက်တယ်ဆိုတာနဲ့ကျမတို့ကပတ်စံက auto ဝင်မိသားဖြစ်တယ်လေအဲ့တော့ဘာပဲဖြစ်ဖြစ်ကိုယ်အတွက်လည်းအဆင်ပြေတာပေါ့နော်အဲ့လိုမျိုးဝင်ဝင်ရှိနေကြတာပေါ့
လုပ်သားတွေအနေနဲ့ဝန်ထမ်းတွေအနေနဲ့ပေါ့နော်အခုနလို့ဥမာလောအားကားကခုနပြောသလိုပေါ့တနာကြီးကို15ဒေါ်လာ16ဒေါ်လာစသဖြင့်အတီးတီးရတယ်ဆိုတော့အချိန်ပိုဆင်းရရင်လည်းပဲဒီလောအားကားကိုဘယ်လိုပေးပါလဲ
အချိန်ကတရက်ကို8နာရီရှိပါတယ်အဲ့ဒီ8နာရီထဲကျော်သွားတဲ့နာရီမှန်သမျှကိုကျမတို့ကတော့ overtime ပြေးလို့သတ်မှတ်ပါတယ်သူကလေတခုရှိတယ်ကျမတို့ကတပတ်ပေါ်နိုင်40တော့လောက်ရမှာပေါ့နော်တကယ်လို့အဲ့ဒီနိုင်40အတွင်းမှာ vacation ယူသွားတဲ့ဆိုရင်ပဲပူသွားတဲ့နိုင်မှန်သမျှကိုကျမတို့ကဟိုဒါ overtime ကြီးရပါတယ်တကယ်လို့ညာပေါ့နော်ကျမတို့ကနိုင်40မပြည့်ပဲနဲ့အဲ့ဒီကြားထဲမှာဘယ်နှစ်နိုင်ဖြစ်စေတစ်ရက်ဖြစ်စေကျမတို့က personal time ကိုသုံးလိုက်မယ်ဆိုရင်သူကဒီ personal time ကြတော့ပတ်စံမပေးဘူးအဲ့ဒါကိုကျမတို့ကပြန်ပြီးဖြည့်ပေးရတယ်
ကိုအောင်တင်ဆက်သွားတဲ့တူတာဆုံးနဲ့အမေရိကန်တကွင်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ VOA အမေရိကန်တန်ကအစီအစဉ်တွေဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်နှစ်စဉ်စက်တင်ဘာလရဲ့ပထမဆုံးတနင်္လာနေ့ဟာအမေရိကန်ပြည်ထောင်စုရဲ့အလို့သမားနေ့ဖြစ်ပြီးအလို့သမားတူကြီးနဲ့နိုင်ငံရဲ့တာယာဝါပြောမှုတွေသူတို့ရဲ့လှုပ်ဆောင်ချက်တွေကိုဂုဏ်ပြုတဲ့နေ့ဖြစ်ပါတယ်1882ခုနှစ်စက်တင်ဘာလ5ရက်နေ့မှာပထမဆုံးအလုပ်သမားနေ့ကိုနယူးယောက်မန်ဟက်တန်အရပ်မှာကျင်းပပြီးအမျိုးသားအမျိုးသမီး1000ကျော်ပါဝင်ကြီးတက်ကြပါတယ်။လုခလာစာပိုများများရဖို့အလုပ်ချိန်ပိုနည်းဖို့နဲ့ပိုကောင်းတဲ့လုပ်ငန်း권အခြေအနေတွေရလာဖို့တောင်းဆိုတိုက်ပွဲဝင်ကြတဲ့အလုပ်သမားတွေကိုဂုဏ်ပြုတဲ့အနေနဲ့နယူးယောက်ဗဟုအလုပ်သမားသမဂ္ဂကအလုပ်သမားနေ့ကိုစီစဉ်ကျင်းပတာပါ။အဲဒီနေ့ဟာအောင်ပွဲခံတဲ့နေ့ဖြစ်တယ်လို့စွန့်လွတ်ရတဲ့နေ့လည်းဖြစ်ပါတယ်။အလုတ်ကျူးစားတဲ့အတွက်ရသည့်နဲ့ခံစား권ရရမယ်ဆိုတော့သူတို့ရဲ့တန်ဋိဌံကိုတက်တည်ပြဖို့အတွက်အဲ့ဒီနှစ်တရက်စာလောက်ကူမယူပဲစွန့်လွတ်ရတာပါအမေရိကန်လူသမားတွေဟာတမိုင်းမှာဘယ်တော့မှမမြင်ဘူးခဲ့တဲ့အယူအသေးမျိုးနဲ့အမေရိကန်ပြည်ထောင်စုနဲ့ကဘာကြီးကို အသွင်ပြောင်းခဲ့ကြပါတယ်။အမေရိကန်လက်သမားတွေဟာကမ္ဘာပေါ်ကဘယ်နိုင်ငံထက်မဆိုပိုများတဲ့စားနပ်ရိက္ခာကိုတင်ပို့နေပြီးလူလျောက်ချင်းစီရဲ့စားနပ်ရိက္ခာထုတ်လုပ်မှုမှာတရုတ်နဲ့အိန္ဒိယတို့ထက်ပိုပြီးတာလွန်ကောင်းမွန်ပါတယ်။တန့်စင်ပြီးလောင်စာဆီတင်ပို့တာမှာကမ္ဘာပေါ်ကဘယ်နိုင်ငံထက်မဆိုအမေရိကန်ကပိုများပါတယ်။ကမ္ဘာပေါ်ကအာကာသယာဉ်နဲ့လေယာဉ်40ရာခိုင်နှုန်းကျော်နဲ့လျှက်စစ်ပစ္စည်း17ရာခိုင်နှုန်းကျော်ကိုလည်းတင်ပို့နေပါတယ်။အမေရိကန်မှာကမ္ဘာပေါ်ကဘယ်နိုင်ငံမှမရှိတဲ့အကြီးအမားဆုံးလမ်းပန်းဆက်သွယ်ရေးရှိပြီးလမ်းအရှည်ကီလိုမီတာပေါင်း 6.5 တန်းကျော်ရှိပါတယ်။အမေရိကန်အိမ်တော်စု90ရာခိုင်နှုန်းမှာမော်တော်ကားအနည်းဆုံးတစ်စီးရှိကြပြီးအမေရိကန်လူသမားတွေဟာနှစ်စဉ်ကားအဆင့်ရေ3တန်းနီးပါးကိုထုတ်လုပ်နေပါတယ်။အဲ့ဒီအရေးအတွက်ဟာကမ္ဘာတဝန်းနှစ်စဉ်ထုတ်လုပ်တာရဲ့900ခန့်နှုန်းနီးပါးရှိပါတယ်။အမေရိကန်စီးပွားရေးအောင်မြင်မှုရဲ့တော်ချက်ကအမေရိကန်နိုင်ငံသားတိုင်းခံစားရရှိနေတဲ့လွတ်လပ်မှုပါ။သူတို့အလုပ်အကိုင်ကိုလွတ်လပ်စွာရွေးချယ်နိုင်ကြတယ်။လုပ်ငန်းသစ်တွေကိုလွတ်လပ်စွာစမ်းသစ်တီထွင်နိုင်တယ်လို့အဟောင်းတွေကိုလည်းလွတ်လပ်စွာပြန်အသက်သွင်းနိုင်ကြပါတယ်။သမ္မတဒေါ်နယ်ထရမ့်ကကျွန်တော်တို့ဒီကနေ့မြင်တွေ့နေရတာဟာအမေရိကန်စိတ်ဓာတ်ကိုတဖန်ပြန်လည်စမ်းသစ်ခြင်းဖြစ်ပါတယ်။အမေရိကန်ဟာနောက်တစ်ကြိမ်ပြန်ဦးဆောင်ဖို့အစဉ်အသင့်ဖြစ်နေပြီဆိုတာကျွန်တော်တို့မဟာမိတ်တွေသိလာပါမယ်။အမေရိကန်ဟာအားကောင်းနေ၊အမေရိကန်ဟာဂုံဝန်နေ၊အမေရိကန်ဟာလွတ်လပ်တယ်ဆိုတာကမ္ဘာပေါ်ကမိတ်ဆွေပဲဖြစ်ဖြစ်ရန်သူပဲဖြစ်ဖြစ်နိုင်ငံအားလုံးသိလာပါမယ်။ကျွန်တော်တို့ရဲ့လူနေမှုနီလန်အတိုင်းသူများတွေကိုကျွန်တော်တို့ပုံသွင်းမှာမဟုတ်ပဲသူ့ဘာသာတောက်ပလင်းလက်စေမှာပါ။လူတိုင်းအတူယူရမယ့်စံနမူနာတစ်ခုအဖြစ်ကျွန်တော်တို့တောက်ပလင်းလက်လာမှာဖြစ်ပါတယ်လို့ပြောပါရယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင်။
အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နဲ့တာဖြစ်ပြီး VOA အပေါ်မှာကြောင်းသိစေအပ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှင်ကပြောပြပေးပါဦးဗျာ
နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ဆွေးကျက်တင်ခံထားရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အုပ်ကိုရန်ကုန်မြောက်ပိုင်းခရင်တရားရုံးကစက်တင်ဘာလ3ရက်နေ့မှာပြစ်မှုထင်ရှားတွေ့ရှိပြီးထောင်ဒဏ်9နှစ်စီချမှတ်လိုက်တဲ့ပေါ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကစိုးရိမ်မကင်းဖြစ်တဲ့အကြောင်းနဲ့အာဏာပိုင်အနေနဲ့သူတို့ရဲ့ဆုံးဖြတ်ချက်ကိုပြန်လည်သုံးသပ်ဖို့တင်းနေလာနေကထုတ်ပြန်တဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်။ဒီမိုကရေစီဖော်ဆောင်ရမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းလွတ်လပ်ခွင့်ဟာအခြေခံအုတ်မြစ်ဖြစ်တဲ့အကြောင်းရခိုင်ပြည်နယ်ရှိရိုဟင်ဂျာတွေအပေါ်ကြီးလေးတဲ့လူအခွင့်အရေးချိုးဖောက်မှုတွေအကြောင်းသတင်းယူမှုအတွေ့အခုလိုသတင်းတောက်တွေအပေါ်နှိတ်ကုတ်အရေးယူတာဟာလက်ခံနိုင်စရာမရှိကြောင်းအတွင်းရေးမှူးချုပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေဒီကလည်းရခိုင်ပြည်နယ်မှာရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ကပြစ်မှုကျူးလွန်တာထင်ရှားတဲ့အကြောင်းနဲ့သတင်းတောက်နှစ်ဦးတို့ဟာသူတို့တာဝန်ကိုထမ်းဆောင်တဲ့အတွက်အရေးယူခံရတာဟာမြန်မာအစိုးရအပေါ်ဆိုးရတဲ့အမဲဆက်ထင်စေတဲ့အကြောင်းနဲ့သူတို့နှစ်ဦးကိုချွင်းချက်မရှိအများဆုံးလွတ်ပေးဖို့တင်းနယ်လာနေကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီချိန်ထဲမှာပဲ New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်အောက်လွတ်တော်မှဟောင်းလည်းဖြစ်တဲ့အပြင်ရခိုင်အရေးနိုင်ငံတကာအကြံပေးအဖွဲ့ကနေအခုနှစ်အစောပိုင်းမြန်မာနိုင်ငံခီးစဉ်အတွင်းနှုတ်ထွက်သွားခဲ့တဲ့ Bill Richardson ကလည်းကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အခုလိုပြစ်ဒဏ်ခံရတာဟာတရားဥပဒေကိုပြည့်ရည်ပြည့်ရရောက်ကြောင်းပြောကြားလိုက်ပြီးဒီစီရင်ချက်နဲ့ပတ်သက်လို့အာအာမသိတဲ့အကြောင်းသူ့ရဲ့တင်းနှလာနေထုတ်ကြေညာချက်မှာဖော်ပြထားပါတယ်။နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားစွဲခံထားရတဲ့ရိုက်တာတင်းနှလောင်းတို့ဦးကိုတင်းနှလာနေကထောင်ဒဏ်ချလိုက်တဲ့ပေါ်အမေရိကန်အစိုးရကလည်းပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချလိုက်ပါတယ်။ဒါဟာစိတ်မချမ်းမြေ့ပွဲရာကောင်းတဲ့အပြင်မြန်မာပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုနောက်ကျောင်းပြန်လှည့်သွားစေတဲ့ကြီးမားတဲ့ဖြစ်ရဖြစ်တယ်လို့ပြောပါတယ်။အလားတူပဲကမ္ဘာကောင်းဆောင်အသီးသီးကလည်းဒီစီရင်ချက်အပေါ်ဝေဖန်မှုတွေထုတ်ပြန်ခဲ့ကြသလိုနိုင်ငံတကာသတင်းမီဒီယာလွတ်လပ်ခွင့်အဖွဲ့အစည်းကြီးတွေကလည်းသူတို့နှစ်ဦးပြစ်ဒဏ်ပေးခံရတဲ့အပေါ်ကိုပြစ်တင်ရှုံချတောင်းကြီးညာချက်တွေထုတ်ပြန်ခဲ့ကြပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လွင်ဖြစ်ပါတယ်။တန်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ကီချုံဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလိုင်းနိုမီတာ24 40 51တို့ကနေတင်ဆက်ခဲ့တာပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကြော်ရွှင်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ။
This program has come to you from the Voice of America, Washington.